Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ29ရက်တောက်ချနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စု Minneapolis မြို့မှာရဲဖမ်းဆီးစဉ်အတွင်း African American တယောက်သေဆုံးခဲ့ရမှုကိုမကြေနပ်လို့ဆန္ဒပြမှုတွေဆက်ပြီးဖြစ်ပွားနေပါတယ်။မျိုးရဲမှာ나ကြီးဒေါသထွက်နေကြရဲဆိုတာနားလည်ပေမဲ့လူရဲ့မိရှို့ဖြက်စီးနေတာတွေကိုလက်မခံနိုင်ဘူးလို့မျိုးတော်ဝန်ကတောက်ကြနေအစောပိုင်းတုန်းကပြောကြားခဲ့ပါတယ်
။ And so in the coming days we will have an all out effort to restore peace and security in our city.
လာမယ့်ရက်တွေအတွင်းမျိုးပြန်လည်ရုံကြုံငြိမ်းချမ်းစေဖို့လုပ်နိုင်တဲ့ဤအားလုံးနဲ့ဆောင်ရွက်သွားမယ်လို့မျိုးတော်ဝန်ဂျေကော့ဖရေးကပြောသွားတာပါ။George Floyd ဆိုသူလူမဲအမျိုးသားကိုတင်းနှလာနေတုန်းကရဲဖမ်းကြီးစဉ်အတွင်းမှာလူပြိုရဲအရာရှိတယောက်ကလက်ဘင်းကိုဒူးနဲ့ထောက်ထားခဲ့ပြီးတဲ့နောက် George Floyd သေဆုံးခဲ့တဲ့အပေါ်ဆန္ဒပြသူတွေမကြေမနက်ဖြစ်နေကြတာပါကျင်းမာမှုတွေဖြစ်နေတာကြောင့်မြို့တော်ဝန်ကအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှုရဲ့တောင်းဆိုချက်နဲ့ပြည်နယ်လုံခြုံရေးအဆောင်တပ်ဖွဲ့900ကိုအစင်သစ်ပြင်ထားပြီး Minneapolis St. Paul နဲ့ပဝင်းကျင်နေရာတွေမှာတပ်တွေကိုဖြန့်ချထားမယ်လို့အစောင့်တပ်ဖွဲ့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လူမှုကွန်ရက်ကုမ္ပဏီတွေအပေါ်စီကံတင်ကြမဲ့အမိန့်တရားကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။လက်ရှိအမေရိကန်မှာပြဋ္ဌာန်းထားတဲ့1996ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေပုံမှန်ခွဲ230အရလူမှုကွန်ရက်တွေပေါ်မှာရေးတင်နေကြတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ Facebook, Twitter, YouTube စတဲ့လူမှုကွန်ရက်ကုမ္ပဏီတွေအနေနဲ့တာဝန်ခံစရာမလိုဘူးဆိုပြီးဥပဒေအရအကာအကွယ်ပေးထားပါတယ်။ဒါပေမဲ့အသုံးပြုသူရေးတင်တဲ့အကြောင်းအရာတွေကိုလူမှုကွန်ရက်ကုမ္ပဏီကစင်ဆာဖြတ်တောက်ရင်ဥပဒေအရအကာအကွယ်မပေးသင့်ဘူးလို့သမ္မတအမိန့်မှာထောက်ပြပြီးအဲ့ဒီပုံမှန်ခွဲ230ကိုလွှတ်တော်ကဖယ်ရှားဒါမှမဟုတ်ပြင်ဆင်ဖို့လဲသမ္မတရဲ့အမိန့်မှာတောင်းဆိုထားပါတယ်။ Twitter လူမှုကွန်ရက်ပေါ်မှာသမ္မတထရမ့်ရေးတင်နေတဲ့အကြောင်းအရာတချို့ကိုဖတ်သူတွေအနေနဲ့အချက်အလက်မှန်မှန်စစ်နိုင်တဲ့ website link တွေကို Twitter ကပထမဆုံးတွဲဖော်ပြခဲ့ပြီးရပိုင်းကြမှာပဲ။အခုလိုမျိုးသမ္မတထရမ့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်တာပါ။ပြည်သူတွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခွင့်အရေးကိုကာကွယ်ဖို့ဒီအမိန့်ထုတ်ရတာလို့သမ္မတထရမ့်ကကြာသပတေးနေ့ကအမိန့်ကိုလက်မှတ်ထိုးစင်မှာပြောကြားခဲ့ပါတယ်။လေးလာသူတွေကတော့ဒီအမိန့်ပေါ်ဥပဒေကြောင့်ကနေစိန်ခေါ်မေးခွန်းထုတ်မှုတွေရှိလာလိမ့်မယ်လို့သုံးသပ်နေကြပါတယ်။ကမ္ဘာတစ်ဝန်း COVID-19 ရောဂါဖြစ်ပွားသူပေါင်း6သန်းနီးပါးရှိနေပြီးသေဆုံးသူကလည်း36သန်းကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ 1.8 သန်းကျော်ရှိနေပါတယ်။ဒုတိယအဆိုးဆုံးဘရာဇီးလ်နိုင်ငံမှာလည်းရောဂါဖြစ်နေသူ 4,300 ကျော်ပါတယ်။အဆိုးရွားအနေနဲ့ကြိုတင်ကာကွယ်တဲ့ဆောင်ရွက်မှုတွေကိုမလုပ်ရင်ကပ်ရောဂါကြီးကြောင့်ကမ္ဘာမှာငတ်မော့ခေါင်းပါမှုအကြီးကျယ်အလုံးလက်မဲ့ဖြစ်မှုစတဲ့ပြောပြလို့မရနိုင်တဲ့ဆိုးကျိုးတွေကိုခံစားကြရလိမ့်မယ်လို့ကလာဒမကတွင်ရေးမှုချုပ်အန်တိုနီယိုဂူတရက်စ်ကတည်ပြီးခဲ့ပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာထိရောက်မှုတက်တာစီမဲ့အစီအစဉ်တွေကိုကြီးညာဆောင်ရွက်နေပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာလိုအပ်နေတဲ့ထောက်ပံ့မှုတွေပေးနိုင်ဖို့လုံလောက်တဲ့ကူညီဆောင်ရွက်မှုတွေမတွေ့ရသေးဘူးလို့ကမ္ဘာခေါင်းဆောင်90နီးပါးနဲ့အွန်လိုင်းပေါ်မှာပြုလုပ်တဲ့ညီလာခံအတွင်းမှာတွင်ရေးမှုချုပ်ဂူတရက်စ်ကပြောကြားခဲ့ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေပြဋ္ဌာန်းမဲ့တရုတ်ပြည်မှာဒီအစိုးရရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ဝေဖန်ခဲ့တာကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။ဒီဥပဒေဟာဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ရေးကိုအကြီးကျယ်ထိခိုက်စေသလိုတည်ငြိမ်သားရဝါပြောရေးကိုချိန်ချောက်နေတယ်လို့အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံကြားရေးဝန်ကြီးတွေကြာသပတေးနေ့ကစုပေါင်းကြေညာချက်ထုတ်ပြန်ခဲ့ကြတာပါ။ကမ္ဘာမှာလွတ်လပ်မှုရှိတဲ့နေရာတစ်ခုဖြစ်ဟောင်ကောင်ရဲ့ရည်တည်မှုကိုချိန်ချောက်နေတဲ့တရုတ်အစိုးရလုပ်ရအပေါ်အင်မတန်စိုးရိမ်နေလို့ကြေညာချက်မှာဖော်ပြထားပါတယ်။ဒါဟာတရုတ်နဲ့ဟောင်ကောင်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆွတ်တာဖြစ်တဲ့အတွက်တရုတ်အစိုးရကခိုင်ခိုင်မာမာဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူတို့ရဲ့မကြေညာချက်ကိုတက်ဆိုင်ရာနိုင်ငံတွေကတန်အရာရှိတွေကိုအတိပေးအကြောင်းကြားခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။
ယူရီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိဒိုင်းဒိုမီတာ19 kHz 1553ညဒိုင်းဒိုမီတာ25 kHz 1783ညဒိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာဒိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ်ခင်ဗျာ
ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုဆက်လက်ချင်းညာပေးပါမယ်။ကျွန်တော်ရန်နိုင်ပါ။အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ9466ထက်မနည်းရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ36000ကျော်ကျော်နဲ့သေဆုံးသူ4800ကျော်ရှိသွားခဲ့ပြီးပြီးတော့ကူးစက်သူရောသေဆုံးသူအရေအတွက်ပါပြည်နိုင်ငံထပ်ပိုများသွားပြီဖြစ်ပါတယ်။ကူးစက်သူအများစုကလူရည်ထူထပ်တဲ့မျိုးတွေမှာဖြစ်ပေမဲ့အခုခါမှာတော့မျိုးတွေမှာသွားပြီးအလုံးလုံးနေတဲ့သူတွေဟာအလုံးပြုတ်ပြီးတော့သူတို့ရဲ့ရက်ရွာတွေကိုပြန်ကြတာကြောင့်နိုင်ငံအစီပိုင်းကဆင်းရဲတဲ့ပြည်နယ်တွေမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့တာတွေလှုပ်ဆောင်လာနေပြီးတော့ရုပ်ရှင်ယုံတွေ၊ပြဿတ်ယုံတွေ၊တရိတ်ဆန်ယုံတွေနဲ့ငါးပြားတိုက်တွေကိုတလနေကစပြီးတော့ဖွင့်လှစ်နိုင်ပြီလို့ပြောပါရတယ်။ဒါပေမဲ့လူရည်အကန့်အသတ်နဲ့ဝင်ခွင့်ပြုမှာဖြစ်ပြီးတော့ရုပ်ရှင်ယုံတွေအနေနဲ့လူနေရာထပ်မပိုဘဲခွင့်ပြုနိုင်ပြီးတော့လင်မယားတွေကလွဲပြီးခြံတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခော်ခါထိုင်ကြမှာဖြစ်ပါတယ်။ဒါပြင်အနေခန်းတွေလေ့ကျင့်ခန်းလုပ်တဲ့အားကစားရုံတွေနဲ့တခြားအားကစားကွင်းတွေလည်းဖွင့်ဝဲပေးလိုက်ပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာတွေကိုစတင်ဖြေလျှော့လာနေပြီးတော့လာမယ့်ဒီလနေ့ကစပြီးတော့အများပြည်သူတွေပြည်ပို့ဆောင်ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်စတင်မှာဖြစ်ပြီးခက်ခော်ခါနေကြဖို့နဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ဖို့လိုရဲဆိုပြီးတော့ပြောထားပါတယ်။ဖိလစ်ပိုင်မှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူက39ယောက်ရှိပြီးတော့60ရာခိုင်နှုန်းကမနယ်လယ်မြို့ကဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတချို့ဒေသတွေမှာတော့ဗိုင်းရပ်ကြောင့်ပိတ်ထားတဲ့ပလီတွေပြန်ဖွင့်လိုက်တာကြောင့်မွတ်စလင်တွေဒီနေ့မှာပလီသွားပြီးတော့ဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့ကလေးတွေကိုခွင့်မပြုထားဘဲလူတွေအနေနဲ့ကမ်းစက်ကြရီနဲ့ညီခက်ခော်ခါနေပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေတက်အောင်ရဲနဲ့စစ်တပ်တွေကိုပလီတွေမှာချထားပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတင်းကျပ်တဲ့ကမ်းစက်ချက်တွေကြောင့်အဲ့မှာရှိတဲ့ဗြိတိန်တန်ရုံးကိုယာယီပိတ်ထားတယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာဗြိတိန်တန်မကြီးကပြောလိုက်ပါတယ်။ကိုရီးယားမှာရှိတဲ့ဗြိတိန်တန်ရုံးကို2020ခုနှစ်မေလ29ရက်နေ့မှာယာယီပိတ်လိုက်ပြီးတော့တန်တမာဝန်ထမ်းအားလုံးနဲ့အခုခါမှာမြောက်ကိုရီးယားကနေထွက်ခွာသွားကြပြီလို့တန်မာကြီး Colin Cross က Twitter ကနေကြေညာရင်းနေမှာရေးပါတယ်။မြောက်ကိုရီးယားနိုင်ငံကိုလေးလာစောင့်ကြည့်နေတဲ့တောင်ကိုရီးယားခြေဆိုင် NK သတင်းဌာနကတော့ဗြိတိန်တန်ရုံးဝန်ထမ်းဟာနေဆက်ကိုဖျက်ပြီးတော့တရုတ်နိုင်ငံထဲကိုဂုံးကျောင်းကနေဝင်သွားတယ်လို့ပြောပါတယ်။ပျုံယမ်းမှာရှိတဲ့ဗြိတိန်တန်ရုံးကတန်ဝန်ထမ်းတွေကိုထွက်ဖို့ဆုံးဖြတ်ရတာဟာကမ်းသတ်ချက်တွေကြောင့်မြောက်ကိုရီးယားနိုင်ငံထဲကိုဝင်ဖို့မဖြစ်နိုင်တဲ့အတွက်တန်ဝန်တန်းတွေကိုအလဲအကျလဲလဲသွားဖို့တန်ရုံးလုပ်ငန်းတွေဆက်လုပ်သွားဖို့မဖြစ်နိုင်ဘူးလို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ဗြိတိန်ဆိုရအနေနဲ့ပြည်ယမ်းမှာရှိတဲ့သူတို့ရဲ့တန်ရုံးကိုတတ်နိုင်သမျှအစောဆုံးပြန်ဖွင့်နိုင်ဖို့ရည်ရထားတယ်လို့လည်းပြောပါတယ်မြောက်ကိုရီးယားဟာ COVID-19 ကပ်ရောဂါစတင်ချိန်ကစပြီးတော့သူတို့ရဲ့နေဆက်တွေကိုပိတ်ပြီးနိုင်ငံတွင်းမှာလည်းနိုင်ငံသားတွေကိုအပြင်မထွက်ဖို့တင်းတင်းကြပ်ကြပ်ထိန်းချုပ်ခဲ့တာကြောင့်နိုင်ငံအတော်များများသူတို့ရဲ့တာမတ်တွေကိုပြန်ခေါ်ပြီးတော့တာနမလုပ်ငန်းစဉ်တွေကိုရပ်ပစ်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအမေရိကန်နဲ့တရုတ်နိုင်ငံကြားထင်းမှောင်မှုတွေကြောင့်အမေရိကန်မှာဘွဲလွန်တက်နေတဲ့တရုတ်ကျောင်းသားတွေကိုအမေရိကန်ဆိုရကတိုင်းပြည်ကနေနှင်ထုတ်လာနိုင်ပွဲရှိပြီးတော့တရုတ်တာဝန်ရှိသူတွေကိုလည်းနောက်ထပ်အရေးယူပိတ်ဆို့မှုတွေချမှတ်လာနိုင်ပွဲရှိနေပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဗိုင်းရပ်စ်ကရောဂါကိစ္စလူခွင့်ရေးနဲ့ဟောင်ကောင်ရေးကိစ္စတွေကြောင့်တရုတ်နိုင်ငံကြားထင်းမှောင်မှုတွေမြင့်တက်လာနေပြီးအဲ့ဒီထင်းမှောင်မှုတွေကြောင့်အမေရိကန်ဆိုရဘက်ကအခုလိုလှုပ်ဖို့စဉ်းစားလာနေတာဖြစ်ပါတယ်တရုတ်ကလုံနေတာတွေကိုသူ့အနေနဲ့သဘောမကျပဲအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံနဲ့ပတ်သက်ပြီးဘာလို့သွားမယ်ဆိုတာကိုဒီနေ့မှကြေညာသွားမယ်လို့သမတ်ထရမ့်ကသတင်းနောက်တွေကိုဒီနေ့ကပြောခဲ့ပါတယ်။တရုတ်နိုင်ငံကစစ်တပ်ဒါမှမဟုတ်ထောက်လိုင်းရေးနဲ့ဆက်ဆက်တဲ့ပညာရေးအဖွဲ့တွေကတရုတ်ကျောင်းသားတွေကိုပြည်ဝင်ဝင်ဗီဇာတွေပြန်ရုပ်သိမ်းသွားဖို့သမတ်ထရမ့်ကစဉ်းစားနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပြင်ဟောင်ကောင်ပေါ်မှာတရုတ်ဆိုရရဲ့လုံရနဲ့ပတ်သက်ပြီးတရုတ်တာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးခီးသွားလာမှုကန့်သတ်တာတွေဗဏ္ဍာရေးရရေးယူလှုံ့ဆော်တာတွေလှုံ့ဆော်ဖို့လည်းချင်းချင်းစဉ်းစားနေတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။အိန္ဒိယနဲ့တရုတ်နိုင်ငံကြားလက်ရှိဖြစ်နေတဲ့နိမိတ်ငင်းပွားမှုပြဿနာကိုကြားဝယ်ဆောင်ရွက်ပေးခြင်းနဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ်းလှမ်းလိုက်တဲ့အပေါ်တနိုင်ငံလုံးကလက်မခံဘဲပယ်ချလိုက်ပါတယ်။အိန္ဒိယအနေနဲ့ဒီကိစ္စကိုငြင်းငြမ်းစွာဖြေရှင်းဖို့အတွက်တရုတ်နိုင်ငံနဲ့ဆွေးနွေးနေတယ်လို့အိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအနုရက်ဆရီဗတ်စတဗာကသတင်းတောက်တွေကိုပြောပါတယ်။ဒါပြင်တရုတ်နိုင်ငံကလည်းအိန္ဒိယနဲ့တရုတ်နိုင်ငံကြားနိမိတ်ပြဿနာအငင်းပွားမှုမှာဂျာကာတတိယနိုင်ငံတစ်ခုကဝင်ရောက်ဖြေရှင်းပေးကြမလို့ဘူးလို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရတောင်လီကျန်းကပြောပါတယ်ဟိမနာတောင်တန်းဒေသမှာရှိတဲ့အိန္ဒိယနဲ့တရုတ်နိုင်ငံနယ်စပ်ကနေပြည်တော်ဆိုင်မှုအငင်းပွားနေတဲ့လဒတ်ဒေသမှာတစ်ဖက်တပ်တွေစခန်းတိဆောက်နေတာကြောင့်ထိတိုက်တွေ့နေကြတာပါတစ်ဖက်စလုံးကလည်းတစ်ဖက်နဲ့တစ်ဖက်နယ်စပ်ဖြတ်ကျော်ရဲဆိုပြီးတော့ပြန်လည်ဆွဆွဲနေကြပါတယ်အဲ့ဒီဒေသမှာနှစ်နိုင်ငံကြားနေပြည်တော်ဆိုင်မှုအငင်းပွားနေတာတွေဟာလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကရှိလာခဲ့တာဖြစ်ပြီးတော့အခုဒီချိန်ကတော့1962ခုနှစ်နောက်ပိုင်းနဲ့အခုလက်လောနှစ်တွေအတွင်းမှာစိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်ပါတယ်နပတ်စစ်ပတ်တော်ဝင်ရှိသူတွေနဲ့တာမန်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းတင်းမာမှုတွေရောကြတဲ့အရေးလက္ခဏာတော့မတွေ့ရသေးဘူးလို့အိန္ဒိယဘက်ကလေးလာစောင့်ကြည့်သူတွေကပြောပါတယ်ခင်ဗျာ ရွေကနေတောက်ကြနေညပိုင်းမှာပါတာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကတဆင်းမြိုင်နေကြဆောက်ကင်းစခန်းကိုရခိုင်လက်နက်ကန်ရေးအဖွဲ့ကနေဒီမနက်မှာဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်ထိခိုက်ပျောက်ဆုံးမှုရှိနေတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဒီနေ့မနက်စောပိုင်းမှာရတိတောင်မြို့နယ်ကတဆင်းမြိုင်နေကြဆောက်ကင်းစခန်းကိုအင်အားတရာလောက်ရှိတဲ့ရခိုင်လက်နက်ကန်ရေးအဖွဲ့ကနေဝင်ရောက်တိုက်ခိုက်ခဲ့တယ်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘုံမှုချုပ်စွန်မင်းထွန်းက VOA ကိုပြောပါတယ
်ဒီနေ့မနက်လောရောက်ပါဒီတိတ်ကောင်မျိုးနဲ့ဒီမှာရဲချင်းဟန်းကိုဒီကျန်းတဲ့ကောင်နဲ့တရားလောက်လည်းလည်းဒီလိုနဲ့တော့မျိုးတစ်ခုနဲ့ရှိတယ်။ရဲတပ်ဖွဲ့ဝင်ဆယ်ယောက်မိသားစုကသုံးယောက်ကလေးသေးကြီးပေါင်းယောက်ဆုံးနေရှိတယ်။ကျန်းစခန်းဆင်နေပြီ။အားနေပါလေ။အဲရဲချင်းစခန်းကိုဝင်ရောက်တိုက်ခိုက်တာဖြစ်တယ်
။ဒီတိုက်ခိုက်မှုတွင်ရဲချင်းစခန်းအဆောင်တို့မိလောင်ကျမ်းမှုတွေရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။တဆင်းမြိုင်နေကြဆောက်စခန်းဟာရဲတိတ်တာမျိုးနဲ့မယူကန်းစီရီပင်ကျေးရွာနောက်မြောက်ဘက်မှာတည်ရှိနေပါတယ်။ဒီရဲကင်းစခန်းဟာ2019ခုနှစ်ကလူမျိုးပါရာရေးသွင်းဆောင်ပြိပခကာလတွင်ဆောက်လုပ်ထားတဲ့ရဲစခန်းလို့ဘုံမှုချုပ်စွန်မင်းထွန်းကပြောပါတယ်
။တကယ်များရဲစခန်းကတော့ကျွန်တော်က2005 2010ခုနှစ်ကဒီနေ့ဆက်ပွားတဲ့ပြိပခမှာအားရောမှုချုပ်ခံရမယ်လို့ခဏခဏခံရကြရဖြစ်တယ်။အဲဒီလိုတောင်းဆိုမှုရရဲကင်းစခန်းတစ်ခုပေါ့နော်။ကျွန်တော်ရဲ့တယောက်ပြည်ရှင်လေးအောင်ရနေတဲ့ရဲစခန်းရဲ့ရဲတပ်ဖွဲ့နဲ့ပြည်မှာတာတာဆိုင်ချင်အောင်ဖြေရမှုမျိုးအခြေအနေဖြစ်တယ်။အဲ့တော့ဒီပါလေးတွေကိုတရားပြည်ရှင်ကြီးအဆောင်ကြီးအကားကပေးနေတဲ့အမ်းငယ်တွေကိုတိုက်ခိုက်ကြတာဖြစ်တယ်။
ရခိုင်လက်နက်ကန်အေဖက်ကနေ2019ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗုဒ္ဓတော်မြို့နယ်မှာရှိတဲ့ကတိလငမင်းပေါ်ဂုတ်ပိနဲ့ကြောက်တောင်ရေကင်းစခန်း၄ခုကို၎င်းမလာ9ရက်နေ့မှာဘုံရွှေမြို့နယ်ရှိရိုးရိုးရေကင်းစခန်းကို၎င်းဧပြီလ10ရက်နေ့မှာမြောက်မြို့ရှိရေတပ်ရင်းဌာနချုပ်က၎င်းဇူလိုင်လ16ရက်နေ့မှာဗုဒ္ဓတော်မြို့နယ်ညောင်ချောင်းနယ်မြေရေကင်းစခန်းကို၎င်းဝင်ရောက်တိုက်ခတ်ချက်တာမှာရေတပ်ဖွဲ့ဝင်25ဦးကြာဆုံးပြီး16ဦးတန်ရရရှိခဲ့ပြီးတော့ရေတပ်ဖွဲ့ဝင်တချို့နဲ့မိသားစုတချို့ဖမ်းဆီးရှင်းခံခဲ့ရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ဒီမနေ့တဆင်မြိုင်နေကြောက်ရေကင်းစခန်းတိုက်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်
ဒီနေ့မေလ29ရက်ဒီမနေ့မှာဒီရတိတောင်မြို့နယ်သစင်းမြိုင်ရွာအခြေစိုက်ဒီနေကြားဆောင်စခန်းအမိခံပေါ့နော်ဒီမြန်မာစစ်တပ်ရဲ့စစ်ဆင်ရေးအထောက်အပံ့စခန်းတစ်ခုကိုကျွန်တော်တို့ရခိုင်ပြည်သူဖက်ကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာရှိတယ်။တိုက်ပွဲအတွင်းမှာတော့ဒီမြန်မာစစ်တပ်ဘက်ကအိုထိတိုက်ကြဆုံးမှုတွေရှိတယ်။မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီဟိုရော့ကက်တလက်အပါဝင်ပေါ့နော်ဒီလက်နက်တွေဆစ်လက်လက်တင်းစီရမိခဲ့တာရှိတယ်။ဖန်စီရမိထားတာလည်းတခြားရှိနေကြ။အခုတော့ကျွန်တော်တို့ဒီစစ်ဖက်နဲ့အရာဖက်ကိုအသေးစားစစ်ပြီးတော့မှဒါအရာသားတွေပါလာလို့ရှိရင်တော့ဟိုစစ်ဖက်နဲ့မသက်ဆိုင်တဲ့သူတွေဆိုလို့ရှိရင်တော့ဒါချက်ချင်းပြန်နောက်ပြေးမှာဖြစ်တယ်။လွန်ခဲ့တဲ့မေလ24ရက်နေ့တုန်းကကျွန်တော်တို့ရဲ့ဒီဘလဲဝါမြို့နားမှာရှိတဲ့ဒီဆေးကုသန်းနေတဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ကနေပြီးတော့အင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ပြီးတော့ကျွန်တော်တို့ရဲ့ဒီဒဏ်ရာလူနာတွေကိုတိုက်ဖြတ်သွားတာရှိတယ်။ဟိုဒါကြောင့်မို့လို့ဒီနေ့မှာစစ်ဆင်ရေးထောက်ကူပြုစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်တယ်ကြာ
ဒီမနေ့မှာရခိုင်ပြည်နယ်မင်းပြမြို့နယ်တွင်းမှာလည်းနှစ်ဖက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီနေ့မနေ့ဒဏ္ဍာရီဆစ်လင်းမနီလောက်ကစပြီးတော့မင်းပြမြို့နယ်ဖားပြိုရှင်းရွာရဲ့ဒီအရှိတောင်ဖက်ပေါ့နော်တိုက်ပွဲအပြင်းထန်ဖြစ်နေတာရှိတယ်နောက်ပြီးလို့ရှိရင်ဒီရာမောင်တရာနာမှာလည်းပဲဒီမနေ့မှာမနီအနေငယ်ကြာတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်
ဒီမနေ့မင်းပြမြို့နယ်ဖားပြိုရွာနဲ့ရာမောင်တရာတိုက်ပွဲမှာထိခိုက်မှုတွေရှိနေပေမဲ့အရွယ်သွက်အတိအကျမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်လက်ရှိရခိုင်ပြည်နယ်တွင်တမတော်ကနေအင်အားတိုးချလာတဲ့အနေအထားကြောင့်တိုက်ပွဲဆက်လက်ပြင်းထန်လာဦးမယ်လို့အေအေဘက်ကဆိုပါတယ်။ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတနစ်ကြော်ကြားစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်အရသာ 36,000 ကျော်စစ်ဘေးသိမ်းရှောင်နေရပြီးတော့တိုက်ပွဲစဉ်တွင်အရသာတွေဒေဆုံတန်ရာရရှိမှုတွေကလည်းများပြားလာနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်နတ်ကုတ်ရွာအနီးမှာဒီကနေ့မနက်ကစူရတက်မတော်နဲ့ TNLA တန်းပလောင်တပ်ဖွဲ့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်တရုတ်မြန်မာနယ်စပ်ကုံတော်ရေးလမ်းမှာအသွာအလာတွေဂျာယီရက်ဆိုင်သွားတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ဒီတိုက်ပွဲဟာ COVID-19 ကာယောဂါဖြစ်ပွားနေတာကြောင့်နှစ်ဖက်စလုံးကအပြစ်ခတ်ရက်ဆဲကြောင့်ကြီးညာထားချိန်မှာဒုတိယအကြိမ်ဖြစ်တဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးတမ်ဘရသတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရင်းမှုဘုံမှုချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်ဒီနေ့မနက်ကျွန်တော်ဟိုဆက်တမရင်းတဲ့နောက်မှာဖြစ်ခဲ့တာတော့ရှိတယ်ရင်နှန်းကိုလုံလုံလေးဖောင်ရနေတဲ့ရင်နှန်းကိုမိုင်းဆက်ပတ်ခိုက်တာပဲအဲဆက်ပတ်ခိုက်တဲ့ဆိုရင်ဖြစ်ခဲ့တယ်အဲကျွန်တော်ကားတော့အမှန်ရဲ့ဖြစ်ခိုက်လို့ရှိတယ်ဒါနာတော့ဖြစ်ခိုက်နေမှရှိလို့ပြရပါတယ်
TNL ခေါ်တန်းပလောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကလည်းဒီနေ့တိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
ဒီမနေ့ဆယ်နှစ်လောက်မှာဒီယောစစ်တပ်ကဒီမူဆက်ဘဲကနေလာပါနော်လာမှဒီစီးနန်းနဲ့လာလာမှဒီနောက်ကနာရောက်တော့ကျွန်တော်အတကလက်ပြောဆူလာမှဒီဟိုဒီဘက်ကူတဲ့ချက်ကအဲမှာနဖက်ဖက်ချက်လက်ကူတော့နာတပ်ပွဲဖြစ်ပေါ်တယ်တပ်ပွဲဆက်နေတဲ့ကျော်လောက်မှာအနေတော့ပ
ါဒီတိုက်ပွဲမှာသူတို့ဘက်ကထိခိုက်မှုမရှိကြောင်းလည်းပြောပါတယ်လာရှုံမူဆယ်ကြောင်စုလမ်းမကြီးမှာတိုက်ပွဲဖြစ်ပွားနေတာကြောင့်ကုတ်ခိုင်မျိုးကနေမော်တော်ယာဉ်တွေအဝင်ထွက်ကိုတားမြစ်ထားကြောင်းကုတ်ခိုင်ဒေသခံတဦးကနေကင်းတနာကြီးကပြောပါတယ
်တိုက်ပွဲပြီးတော့ပဲတွားလို့ရမလဲလောလောဆယ်ခဏတိုးကိမှာပိတ်ထားတာပေါ့တွိုင်းဟန်တင်ဖြစ်မှာဆိုလို့လေကိုအခုလက်ရှိလက်ပိတ်နေတော့မှာခင်ဗျာနော်ကျွန်တော်တို့ကကိုဗစ်နဲ့ခေါင်းရှုံနေတာအဲ့မှာနောက်တော့ခေါင်းထည့်ရတခုထပ်ပေါ်လာတာပေါ့ဗျာ
အစိုးရတမ်ရောဘက်ကကိုဗစ် -19 ရောဂါမြေမြန်ဆန်ဆန်တိုက်ဖြတ်နိုင်ရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်အကြမ်းဖက်ဖွဲ့စည်းတွေရှိတဲ့နေရာမှာအပကြံဒေသတွေကိုမေလ10ရက်နေ့ကနေဩဂုတ်လ31ရက်နေ့အထိအပြည့်အစုံကြောင်းကြေညာထားသလို MNDAA ကိုကတ် TNLA တမ်ပလောင်နဲ့ AA ရခိုင်ဖွဲ့တွေပါဝင်တဲ့ညီနောင်မဟာမိတ်အဖွဲ့တွေကလည်းမေလ3ရက်နေ့ကနေမေလ31ရက်နေ့အထိတစ်ဖက်သက်အပြည့်အစုံကြောင်းကြေညာထားတာပါကိုခိုင်မျိုးနဲ့မဲဆန္ဒနဲ့အမှတ်တကပြည်내လွတ်တော်ကိုယ်စားလှယ်ဦးအိုင်မွန်ကတော့ကိုဗစ် -19 ရောဂါဖြစ်ပွားနေချိန်မှာတိုက်ပွဲတွေရပ်ဆိုင်းထားဖို့အခုလိုတိုက်တွန်းပါတယ
်။ကိုဗစ်ဒီရောဂါဖြစ်နေတဲ့အချိန်မှာရောဂါအတွက်စိတ်ပူတာတမျိုးအဲ့ဒီတဒုံဒုံတိုင်းတိုင်းဖြစ်နေတာတမျိုးဆိုတော့ဒီပြည်ပြည်ခုရပိုးပိုးပြီးတော့စိတ်ချမ်းမြေ့တယ်ရာမတွားရဲမလာရဲဖြစ်နေတဲ့အချိန်မှာစိတ်ပွားရပြဖြစ်တယ်ဆိုတာမကောင်းတော့ရာဖြစ်တည်မှုပေါ့ဗျာပဲပတ်ဖြစ်ဖြစ်ပေါ့ဗျာတော့ပဲပတ်ဖြစ်ဖြစ်ဖိမ့်သိမ့်ကြည့်လာတော့ဒါရ
ီက TNL အပါအဝင်မဟာမိတ်အဖွဲ့တွေအနေနဲ့မင်းက30ရက်နေ့မှာအပြည့်ရတက်တန်ကုံဆုံးသွားရင်ရက်ထက်မှန်တွေးမြင်ဖို့ကိုလည်းဦးအိုင်မွန်ကတောင်းဆိုပါတဲ့ပြီးခဲ့တဲ့မေလ13ရက်နေ့ကမိုးကုတ်မြို့နယ်အတွင်းမှာတမ်ဘရော်နဲ့ TNL ကြားတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတဲ့လက်တလောအားဖြင့်ရှမ်းပြည်နယ်မြောက်ပိုင်းမှာတမ်ရော့ဘက်ကဝင်းစီဝါတိုက်ဖြည့်ရေးစစ်စင်ရေးတွေဆောင်ရွက်နေပြီးဒီရက်ပိုင်းအတွင်းမူဆယ်မြို့မှာလက်နက်ခင်းရမ်းတဲ့မူရစီဝါတွေဇက်တိုက်ဆူဆူလို့ဖမ်းဆီးရမိတာတွေရှိထားပါတဲ့ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့ပါတဲ့
ကျန်တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ COVID ကာလအတွင်းပုံမှုဆိုးရွားလာတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကံရွယ်ဖြစ်ရှင်းနိုင်ရင်မရှိဘူးဆိုတဲ့ရပ်ဘက်အဖွဲ့တွေရဲ့ပြောဆိုမှုအပေါ်ကော်မရှင်အနေနဲ့ဘယ်လိုသဘောထားရှိနေသလဲဆိုတာကိုတင်ဆက်ပေးပါမယ်ကျွန်မစုစုပါအခုနှစ်အစပိုင်းမှာခန့်အပ်လိုက်တဲ့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ရဲ့အဖွဲ့ဝင်အသစ်တွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ကံရွယ်လိုတဲ့စိန်ရင်းနဲ့ဆန္ဒကင်းမဲ့နေတယ်လို့လူ့အခွင့်အရေးလှုပ်ရှားမှုဆောင်ရွက်နေတဲ့အရပ်ဘက်22ဖွဲ့ကမေလ28ရက်နေ့ကထုတ်ပြန်ပြောဆိုလိုက်ပါတယ်နိုင်ငံတော်အစင်းဖြစ်တဲ့လူ့အခွင့်အရေးကော်မရှင်ဟာနိုင်ငံသားတွေရဲ့အခွင့်အရေးကိုအချိန်ပြည့်စောင့်ကြည့်ပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကိုရပ်တန့်အောင်လှုံ့ဆော်တာလုံဆောင်မှုတာဝန်ရှိပြီးဒါတွေကိုထိထိရောက်ရောက်လုံဆောင်မှုအတွက်အခုလိုတိုက်တွန်းလိုက်တာဖြစ်တယ်လို့ညီညာချင်းမြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။ကိုဗစ်ကာလကြောင့်မလို့ဟိုလူ့အခွင့်အရေးချိုးဖောက်မှုပုံမှုပြီးတော့ချိုးဖောက်မှုဖြစ်အောင်ဖန်တီးပေးနေတဲ့အချက်တွေရှိရဲ့။အဲ့တော့သူတို့ရဲ့အလုပ်ကဒီလိုမျိုးကာလအတွင်းမှာတာမန်အခြေအနေအတွက်ကောအထူးထူးခြားတဲ့ကိုဗစ်ကာလအတွင်းမှာရှိသောလူ့ခွင့်ချိုးဖောက်မှုကိစ္စတွေရောနှစ်ဆတိုးပြီးတော့လှုပ်ဆောင်မှုလိုအပ်ပါတယ်။ဒါပေမဲ့အခုချိန်ထိကျွန်တော်တို့တာမန်လုပ်ငန်းတော်မှာဟိုလှုပ်ဆောင်မှုပိုင်းမှာလူလူသိအောင်ချမှတ်ပြနိုင်တဲ့အတွက်ကြောင့်မလို့ဒီကိုဗစ်ကာလမှာပုံမှုပြီးတော့လှုပ်ဆောင်ကြပါဒီလူ့ခွင့်ချိုးဖောက်မှုတွေရပ်တန့်အောင်တားဆီးနိုင်အောင်ထုတ်ဖော်ပြောဆိုပြီးတော့တရားလှုပ်ဆောင်ပေးပါလို့တိုက်တွန်းတာပဲဖြစ်ပါတယ်။
ကိုဗစ်ကာလကိုအကြောင်းပြုပြီးလူ့အခွင့်အရေးချိုးဖောက်မှုတွေပုံများလာတယ်ဆိုတာကော်မရှင်အနေနဲ့လက်ခံထားပြီးဒီကာလမှာလုံလဆလုပ်ငန်းတချို့ကိုပါရပ်တန့်ထားရတယ်လို့ဆိုပါတယ်။
ဒီမှာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့ချမှတ်ထားတဲ့2020အတွင်းလုံဆောင်ရမယ့်တာဝန်တွေကိုဆောင်ရွက်နေပြီးရက်ဘက်အဖွဲ့ရဲ့ထုတ်ပြန်ပြောဆိုမှုပေါ်အခုလိုတုံ့ပြန်ထားပါတယ်။အငယ်တို့ပေါ်ဒီကွန်မစ်မန့်မရှိရလုံးဝမဟုတ်ဘူး။အငယ်တို့မှာရှိတယ်အဲ့တော့သူတို့ပြောလို့စိတ်ဝင်စားမှုမရှိဘူးဆိုတာလေအများများပါတယ်ထင်တယ်။အငယ်တို့မှာတနေ့တနေ့အငယ်တို့လုပ်တဲ့လုပ Yeah, physically, 2 hours. Lorosani, Manabu, Blue, the Mia, Dara, Bumil, and Dura. And the Rachi, the Bida Kamodaria, Maluveni, Malambo, Dodo, and Gerunam Sunny Aram Ho.
Taro, Yamanang, Yoda, Luque, Gomshin, Ogata, Ulamia, Yodora, Chibari. I'm an HRC, and in it, a quit this Saturday, quizzy like Rega. A general Rigo, Doyal Sisida, Luque, Sanya, the Nenu Pucharabi.
တိုင်းသာလက်ခံမှုတွေရှိနေပေမဲ့လို့ဒီကိစ္စတွေအပေါ်မှာကံွယ်ဖြေရှင်းနိုင်တာမတွေ့ရဘူးလို့ရပ်ဘက်အဖွဲ့တွေကစားဥအောင်မျိုးမင်းကပြောပါတယ်။လူခွေချိုးဖောက်မှုဖြစ်နေတော့ဒေတာတွေလူခွေချိုးဖောက်မှုဖြစ်ပါတယ်ဆိုပြီးတော့ဟိုတိုင်ကြားထားတော့သူများနဲ့တွေ့ဆုံတာတွေဒီအမှုတွေကိုသူတို့ကော်မရှင်ကိုတိုင်ကြားလာဖို့အတွက်တာမိုးပေးတာတွေတိုင်ကြားလာတဲ့ပုံမှာလည်းမူတည်ပြီးတော့ဟိုထိ about it. I mean, toy only like in Yamulu, party to tell you, party young lalas, which mom to yaw. Tinapi, eh, and a patalu, o blouty, to tell lalas or a chetty, yalla to you, to know to yare to a thrillo samutai dabuaya, anevare.
The man I am ring up, leave a carriage, young Luke, when you chupa muri, do laipo, commission in a chow and kitchen be moved, yakwa navy, Luke, when you got with Sashamu, ane nidalu, yabben, a center for your token, chatema, we went havare. ခုနှစ်စမ်းပိုင်းမှာခန့်အပ်ခဲ့တဲ့ဒီကော်မရှင်အဖွဲ့ဝင်အများစုဟာအစိုးရဌာနပိုင်းကဘျူရိုကရက်အရာရှိဟောင်းတွေအများစုဖြစ်နေတာကြောင့်လူခွင့်ရေးနဲ့ပတ်သက်ပြီးတက်တက်ကြွကြွဆောင်ရွက်နိုင်မှာမလားဆိုတာကိုလူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တွေကစိုးရိမ်မှုတွေရှိခဲ့ပါတယ်။ကျွန်မဆုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။ကိုဗစ် 19ကရောဂါကာလအတွင်းအလုတ္တမသမဂ္ဂလှုပ်ရှားသူတွေအလုတ်ထုတ်ခံရတဲ့သတင်းကိုပြောပြချင်ပါတယ်။ကျွန်မအင်တာနက်ထုတ်မှာလိုင်းတိုင်းရဆက်မှုဆောင်ကအလုတ္တမသမဂ္ဂအဖွဲ့ဝင်အလုတ္တမ၃၀၀အလုတ်ထုတ်ခံရတာနဲ့ပတ်သက်လို့ ILO အလုတ္တမကြာချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုဖောက်ဖျက်ရာရောက်တဲ့အပြင်စက်ရုံဖြတ်တာလုံသားလျှော့ချတာလုပ်ရင်အလုတ္တမတွေနဲ့ညှိနှိုင်းတိုင်သိရမယ်။ဥပဒေအတိုင်းဆောင်ရွက်ရမယ်ဆိုတဲ့အချက်ပြက်ကွက်တာကြောင့်အလုတ္တမညံကြမှုဦးစီးဌာနကနေအလုရှင်ကိုတရားစွဲဆိုဖို့လှုံ့ဆော်နေတယ်လို့လည်းအလုတ္တမကောင်းဆောင်ကိုထပ်လိုက်ဖြိုးရပြောပါရစေ။ဒါနဲ့ပတ်သက်လို့အလုတ္တမညံကြမှုဦးစီးဌာ
ကျွန်တော်တို့လူငယ်အားရှော့ရဲဆိုပြီးတော့ဒီကျွန်တော်တမကအခုလုံးကိုဖြိုးဝဲတာအဲ့လိုမျိုးပဲကျွန်တော်ကသူ့ဆိုင်ကိုသူ့ဘက်မှာကျတော့သူကတကူခံနာဝါလာကျတော့ဒီကိုဗစ်-19ကြီးကိုဗစ်-19ကြီးဆိုရယ်ခေါင်းကြီးကိုတက်ပြီးရောပေါ့နော်ဒီဆက်ရုံတွေကတမကတွေသူကအလုပ်ထုတ်လိုက်ရင်သူတို့ကမပေးရတော့ဘူးနော်အဲ့လိုဆိုပြီးတော့ကျွန်တော်တို့ရဲ့တမကအဖုံ၃-5000ခါရောက်ထုတ်လိုက်တယ်လို့ကျွန ဆိုပြီးနိနာချေပေးပြီးအလုပ်ထုတ်လိုက်တာဖြစ်တယ်လို့အလုပ်သမားတွေကပြောပါတယ်။စက်ရောင်မှာအလုပ်လုပ်ဖို့ပြန်လာတဲ့အလုပ်သမားပေါင်း900ထဲကနေတမခအဖွဲ့ဝင်300ကျော်ကိုထုတ်လိုက်တာလို့ဆိုပါတယ်။အလုပ်သမားတွေကိုကြိုတင်အကြောင်းကြားလာမျိုးမလုပ်ပဲအလုပ်ထုတ်တာကအလုပ်သမားအဖွဲ့အစည်းဥပဒေပုံမှန်300ခန့်အရတရားမဝင်ဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမခများကွန်ရက်ရဲ့ဥပဒေအကြ
bị đau, cổ lông bị đau, ai luôn nè, lâu bị đau thì giao một chiếc đấy rồi là tua, lâu bị đau, u linh nghe gì đó, lâu cái má phải đi u linh, bông mà bông này còn lại nghe xử lý cái chuyện giao nhà đấy, lâu cái má đi giao nhà đấy, tao mà cả giao nhà đấy, nếu là như này thì giao nhà đấy không giao chi là, mà chỉ có nó u linh là mình vô nó, sau đó đi ra lâu cái má u linh này, cho nó sống được già vào đấy.
Akum mila temawe to gong segama alo tomata chule. Kuvi chipwani re kalama ubri ya alo tomata kanza kwenwe miyare dwe. A bibi sanya alo tomaji ya apwe ILO ne. NLG voho jongo dwabi thru ya kakawo dinja tajaware. COVID kalama dekabalong siwayi jasin ni cheng. Kongtolongan wilayah jasain thaya raja di kalama jati naibu jatai je ubri ba akun yiru go tangso gede aludma da chogo. Tepo a BNE kakoyi sanya ubri ne soya ga pansi tangcha rari shige dalo. Aloshin pakale amupun a yiru rari shini wale shin. Jema ingtana choma siangong miwa ni tadin bipura tipare.
ဒီဝေးနေမှာပဲအစီအစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်စုနားဆင်နိုင်မှုဗီအိုအေမိုဘိုင်းအက်ပ်အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ။
ကိုနှစ်သက်ရာချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟပ်ရှုနိုင်ပါတယ်ခင်ဗျာ။ဒီလ၂၂ရက်နေ့ကနေစလို့ထိုင်းနယ်ဇက်ဒေသပြည်ကနေနေရက်ပြန်သူလူ1000ဝန်းကျင်လောက်ရှိသွားတယ်လို့အဲ့ဒီထဲကလူ1000ကျော်ဟာကိုဗစ်-19ရက်ခွဲနမူနာယူရလတ်မှာအားလုံးရောဂါပိုးမတွေ့ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအေးမှာပါ။ထိုင်းနိုင်ငံတွင် COVID-19အရေးပေါ်ကာလမှာအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာနိုင်ငံသားတွေနဲ့ထိုင်းထောင်တွေကနေအချင်းကြပြီးပြန်လွတ်လာသူတွေကိုမေလ၂၂ရက်နေ့ညကနေစပြီးနေရက်ပြောင်းဝင်ပေးခဲ့တာပါ။မြောက်ရီမဲဆောင်နေဆက်လန်းကနေပြောင်းဝင်လာသူက၈000ကျော်ရှိပြီးတခြားနေဆက်ဂိတ်တွေကပေါင်းရင်၁000ဝန်းကျင်ရှိသွားပါပြီ။မြန်မာအလုံသမားအများဆုံးပြန်နေကြတဲ့မဲဆောင်မြောက်ရီလမ်းအခြေအနေကိုတော့ကရင်ပြည်နယ်မြောက်ရီ
ူမပြည့်ဘူးမှာ339ထင်တယ်ဟုတ်ကဲ့နေပါရမှာဆက်စားထုတ်တာ23ဟောင်းရှိတယ်အားလုံးမှာ904မပြည့်ဘူးမှာရယ်339ပဲထင်တယ်ကျွန်မပြင်ရက်တွေလည်းတယောက်စားနှစ်ယောက်စားအဲ့လိုပြက်ပေါ်တာလေးရှိတယ်ဒီနေ့ကျန်နေလေးများပါတယ်ရောက်$2ခွင့်အပိုင်းလေးတွေတို့မှရှိမှာဟောပါတယ
်
9800မနေ့က9815ပေါ့မှာ
ဒီန
ေ့မပါသေးဘူးဟုတ်ဟုတ်ဒီနေ့လောလောဆယ်တော့မှ600ကျော်လောက်တော့ကျွန်တော်စင်ရင်ဝင်နေပြီကျော်မယ်မှအကြမ်းမင်းကတစ်ထောင်ဝန်းကျင်တော့ရှိမှာပါဟုတ်ကဲ
့နေဆက်အသီးသီးကပြန်လာကြသူတွေကိုကိုဗစ်ရောဂါပိုးဓာတ်ခွဲနမူနာယူစစ်ဆေးမှုမှလက်ရှိအဖြစ်စစ်ဆေးပြီးသမျှအားလုံးရောဂါပိုးမတွေ့ရဘူးဆိုပြီးဦးတေဆောင်ကပြောပါတယ်
ဒီကတော့မှပထမတော့နည်းနည်းငါနောက်တစ်ခါ300တို့169တို့196တော့ကြောက်အမဟို negative ပါတော့ခင်ဗျာဒီပေးတင်ရဆိုရင်ကျွန်တော်တို့က73ဆာ23 24 25 26 28ဆိုဆက်ကြတော့မရသေးဘူး26 1000တော့ရှိမှာဟုတ
်ဟုတ်
ဆို150 300ဝန်းကျင်ရှိတာဟုတ်ပ
ါအခုဆိုရင်သက်ဆိုင်ရာတိုင်းရဲ့ပြည်နယ်တွေကိုမပြန်နိုင်သေးတဲ့သူတွေကိုတော့ကရင်ပြည်နယ်အတွင်းမှာလက်ခံပြီးစောင့်ကြည့်စစ်ဆေးတာအပြင်တိုင်းချင်းထောင်အသီးသီးကနေလွတ်မြောက်လာပြီးနေရက်ကိုပြင်းထန်တဲ့ပေးသူတွေလည်းဒီအပိုင်းအတွင်းမှာရှိတာမို့ဒီလူတွေကိုတော့တေချာစီစစ်ပြီးကိုဗစ်ပြင်တခြားရောဂါပိုးတွေကိုပါဆက်ဆဲမှုတွေလုပ်နေရတယ်လို့ဆိုပါတယ်
။အဲတချင်ရယ်၊ရခိုင်ရယ်၊ချင်းရယ်နေပြီးတော့ရယ
်ဟုတ်ကဲ့
။နောက်ပဲကျွန်တော်တို့ဒီမှာပုံတွေထားတာပေါ့။ကျန်တာကတော့အဲကျွန်တော်တို့ IDC ဘောမှာ IDC ကကျွန်တော်ဒီမှာထားပြီးမှအားလုံး medical check အသေးသေးလုပ်ပြီး clear ဖြစ်မှကျွန်တော်ဆက်ဖို့။ဟိုတလောကကျွန်တော်မလေးဆက်ကနေပြီးတော့တရားမဝင်ဝင်ရလို့ဆိုပြီးတော့ကြာပြီးကျွန်တော်တို့ဒီ IDC မှာဟုတ်တယ်တွေ့ရတယ်မှာ50ကျော်မှာကျွန်တော်တို့နိုင်ရင်သား34ယောက်တော့တွေ့ရအောင်ဆိုအဲ့ကောင်နည်းစိတ်တွေ့အောင်ကျွန်တော
်အခုဆိုရင်ထိုင်းဆိုရဘက်ကလည်းသက်ဆိုင်ရာနေမျိုးတွေကကျန်းမာရေးထောက်ခံစာတွေပါတယ်ဆိုရင်နေမျိုးတင်းကျပ်မှုတွေကိုအနည်းငယ်ဖြေလျှော့ပေးတဲ့ပုံစံတွေလည်းလုပ်လာပါတယ်တန်ရုပ်စီစဉ်နဲ့လာဖို့ဝေးသူတွေအနေနဲ့သူတို့အစီအစဉ်နဲ့နေမျိုးကိုဖြတ်တန်းလာတဲ့အခါမှာနေရက်ပြန်မြန်မာတွေကိုအဖမ်းဆီးလောက်တာတွေတော့တိတ်မရှိတော့ပါဘူးထိုင်းနိုင်ငံမှာမြန်မာလူသမား၃တန်းတဲ့မနဲ့လှုပ်လှုပ်ကန်နေကြတာဖြစ်ပြီးအခုလိုမျိုးကိုဗစ်ကာလမှာမြန်မာလူသမားတွေဟာအလုံလက်မဲ့ဖြစ်နေတာအပြင်အကြောင်းမျိုးမျိုးကြောင့်သိန်းခန်းလောက်ထိနေရက်ပြန်ကြလိမ့်မယ်ဆိုပြီးအလုံသမားရေးလှုပ်ဆောင်နေသူတွေကခံမှန်းထားပါတယ်ကျမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
အညူနေနေမြေပုံမျိုးနေမှာမနေ့ကမနေ့ပိုင်းကလေရင်တိုက်ခါကြကြောင်းစစ်ဆောင်စခန်းတချို့နေအိမ်တွေပျက်စီးသွားသလိုတပ်မတော်သားတအုပ်တွေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တဲ့ရှင်တွေကိုပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်တွင်းကအညူနေမှာမနေ့ကမနေ့ပိုင်းကရုတ်တရက်လေရင်တိုက်ခါကြကြောင်းတပ်ပိန်လေးကြပြီးလေစိတ်လုံခြုံရေးယူနေတဲ့တပ်မတော်သားတအုပ်တွေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တယ်လို့အညူနေအုပ်ချုပ်ရေးမှူးဦးကိုကိုမြတ်ကပြောပါတယ်
no menengana juga.
Tua balik ni lalu yau de, sah ni dia waktu ni dia kiri wajar, dia yau sah ni dia yau tanya de. So bawa tu tu lalu lalu ni bina mati pesi lah. Ode, aje dia wajar.
Tadi ni bumi ni malay menega menepanya, mudi hamzah jatung bi, living jaga dah jauh. Sejong sekian dua tiga tiga dulu, sebisaan bi ni tanya kecung ni ada lo, sejong sekian tawon si dulu ka biasa jaga de. Adi cia, kan ini sejong sekian ha, lomba dia tiga bi, sejong bi ni mudi cima pih dulu ni tanya ni ada lo, kan ini sejong sekian tawon kan kucu suka biasa de. ဒါကြီးမနေ့ကလေဗင်တိုက်ခါမှုမှာအမျိုးနဲ့တင်းကတလူမကြီးပါမလဲဘုံကြီးကြောင့်တမယုံတဆောင်နဲ့အင်းရှိတဲ့စီကြော်လောက်ပျက်စီးသွားတယ်လို့ဒေတာခင်ကြီးကတော့ဒီကပြောဆိုကြပါတယ်လက်ရှိရခိုင်ပြည်နယ်တွင်းမှာရှိတဲ့စစ်ဆောင်စခန်းများစုဟာဝါတာဘောလိုက်တွင်နဲ့ဆက်လုပ်ထားတဲ့တေးလေးတွေဖြစ်တာကြောင့်မိုးရွာသွန်းတာတဲ့လေဗင်တိုက်ခါတာတွေကိုကြုံတွေ့နေရပြီးစစ်ဆောင်စခန်းမှာရှိတဲ့စ
VOA American အသံရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်။ပိတ်ပတ်တဲ့နည်းပညာဆိုင်ရာသူတေသနာတွေလုပ်ငန်းတွေမှာအမျိုးသမီးတွေပုံမပါဝင်လာမယ်ဆိုရင်အထွေခေါ်တစ်တွေအမြင့်တစ်တွေနဲ့ကဘာကြီးရေရှည်ဖွံ့မျိုးတိုးတက်ရေးအတွက်အများကြီးအကျိုးပြုလာနိုင်တယ်လို့2020ခုနှစ်အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုစကားတင်ဆက်ဦးမှာပါဝင်တဲ့ဒေါက်တာသဲဝင်အောင်ကပြောပါရယ်လက်ရှိအမေရိကန်ပြည်ထောင်စုမြောက်ကာရိုလိုင်းနားပြည်နယ်မှာ PhD ပါရဂူဘွဲလွန်နှန်းတက်နေတဲ့ဒေါက်တာသဲဝင်အောင်ဟာသဘာဝပတ်ဝန်းကျင်ဆိုင်ရာကျန်းမာရေးပညာရှင်တစ်ယောက်ဖြစ်ပါတယ်ဒီနေ့အတွက်အာဆီယံအမေရိကန်အမျိုးသမီးသိပ္ပံစုကိုမြန်မာနိုင်ငံကိုစောင်းဝင်ရောက်ရှင်းပြခဲ့ရမှာစကားတင်စီရင်မှာပါဝင်ခဲ့တဲ့ဒေါက်တာသဲဝင်အောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင
်2020အတွက် US ASEAN မြို့သမီးသိပ္ပံစုပေါ့နော်အဲ့ဒီအတွက်မတ်သဲဝင်းအောင်ကဒီစကားတင်ဆက်ရောက်ပင်ရင်ထဲမှာပါတယ်ဆိုတာကိုကျွန်တော်တို့သိရပါတယ်အဲ့ဒီအတွက် congratulation ပါရှင
်းတင်ပါတ
ယ်ဟုတ်ကဲ့ပါအဲ့တော့ဒီစုကလည်းကျွန်တော်တို့နားလည်တော့ကဒါ ASEAN နိုင်ငံတွေထဲမှာရှိတဲ့ဒီသိပ္ပံပိုင်းဆိုင်ရာမှာလေ့လာနေတဲ့ပညာရှင်တွေအမျိုးသမီးတွေကိုပဲတည်တံ့ပေးတဲ့စုလို့ဆိုတာတော့ရေပြူရအပြည့်ကျွန်တော်တို့သိရပါတော့ဆိုတော့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိရအောင်ဒီစုနဲ့ပတ်သက်တဲ့ထူးခြားချက်လေးပေါ့နော်ဒါကဘယ်လိုစုမျိုးလဲဆိုတာကိုကျွန်တော်ရှင်းပြပေးပါရှင
်ဟုတ်ကဲ့ပါရှင်ဒီစုကတော့အာဆီယံနိုင်ငံကပေးတဲ့စုလည်းပါတယ်နောက်အမေရိကန်နိုင်ငံကသူတို့ဖွဲ့ USAID USAID ဆိုတဲ့ agency ပေါင်းပြီးတော့လုပ်တဲ့စုပေါ့နော်နောက်ပြီးတော့နောက် group တစ်ခုကလည်း Underwriter Laboratory ဆိုတဲ့ဟိုအဖွဲ့အစည်းတစ်ခုရှိရပေါ့နော်အဲ့သုံးခုကအဖွဲ့အစည်းလုပ်ပြီးတော့ဒီစုကိုဟိုပေးတာပေါ့နော်သူတို့ရဲ့ရည်ရချက်ကတော့ဒီ STEM ဆိုတဲ့ field ပေါ့နော်အဲ့ Science Technology Engineering and Mathematics ပေါ့နော်ဘယ်မှာလို့ပြောမယ်ဆိုလို့ရှိရင်သိပ္ပံနည်းပညာနဲ့အဲ engineer နဲ့သင်ချာပေါ့နော်အဲ့ဒီ level မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကဟိုအားနည်းနေပါသေးတယ်အဲ့အတွက်သူတို့ကဒီကြားမတန်းတူညီမျှလာအောင်လုပ်ပေးတဲ့စုပေါ့နော်ဟိုသူကဒီစုကိုနှစ်တိုင်းစုချတာပါဆိုသူတို့ရဲ့ website ကိုကြည့်လိုက်လို့ရှိရင်ဒါ6နှစ်မြောက်ဟိုပေးတဲ့စု
ပြောလို့တွေ့ရပါတယ်ဟိုတနေ့နဲ့တနေ့လဲခေါင်းစဉ်ကလည်းကြောင်းသွားပါတယ်ရှင်ဆိုတော့ဒီနေ့မှာကျတော့ဒီချိုးတင်ကာကွယ်စားစီရေးဆိုင်ရာအကျမကြီးဟိုစောက်ရှောက်မှုခေါင်းစဉ်နဲ့ဒီ2024မှာခေါင်းစဉ်နဲ့လှုပ်တာပေါ့နော်ဆိုတော့အဲ့မှာကျမကကျမလုပ်နေတဲ့ဟိုအလုပ်ကိုင်းသူပြည်သနာလှုပ်တာတွေနဲ့တူနေတဲ့အတွက်ကျမကရှောက်လိုက်တာပါရှင်ဒီစုအတွက်ဘယ်လိုသတ်မှတ်ချက်တွေကိုချထား
ရမယ်ပေါ့เนาะနောက်ပြီးတော့ဟိုပါရဂူပွဲရှိထားရမယ်ပေါ့เนาะနောက်ပြီးတော့ဒီအမျိုးသမီး45နှစ်အောက်
ဖြစ်ရမယ်။နောက်ပြီးဒီနှစ်ရဲ့ခေါင်းစဉ်ထဲမှာလည်းဝင်ရမယ်ပေါ့เนาะ။ဟုတ်ကဲ့အဲ့တော့မတ်တဲဝင်းအောင်ရဲ့အဓိကကိုယ့်ရဲ့ဒီလေလာသုတေသနလုပ်နေတဲ့နေပယ်ကလည်းတိတ်တန့်နဲ့ပတ်သက်တဲ့ဒီစွမ်းအင်တို့ဒီလေလူညံ့ညံ့မှုတွေကနေပြီးတော့မှလူလူရဲ့ကျန်းမာရေးအပေါ်မှာဘယ်လိုတက်ရမှုတွေဖြစ်နိုင်မလဲဆိုတော့အဲသူတို့ဒီနှစ်ခေါင်းစဉ်ကလည်းဒီချိုတင်ကာကွ
ဒီသိပ္ပံပညာလုတ်ခဲ့တဲ့သူတေသနာလုတ်ခဲ့တဲ့ဘဝမှာဟိုဒီကျမ်းမာရေကိုဘယ်လိုကောက်ွယ်ဒါရေလုတ်ခဲ့လဲဆိုတာကိုရှင်းပြရတာပေါ့เนาะကျမစလုတ်တဲ့သူတေသနာကတော့ကျမအိန္ဒိယနိုင်ငံမှာလုတ်ခဲ့တာပါရှင်အဲ့အိန္ဒိယနိုင်ငံမှာဆိုလို့ရှင်ဘာတွေများများရှိလဲဆိုတော့ဒီ10တွေမိသွေးတွေ၃မိတော့ဖိုခနောက်မိဖို့တွေနဲ့၃မိတော့အဲ့ရဖတ်တဲ့လေတုညဉ့်ညံမှုပေါ့เนาะအဲ့လ So ai lo myo tin ne mi twei tou ne so ra le ho india nai ngan twin ho thu cha da ma hou paw myanmar nai ngan ma le ho ywa ra ri ma le shi ba de do ri ma le yangon myo ri ma le shi ba de so ai ha ho di jam ma yi blo thi kai da le ho jama ro wa le la da paw no ho jama ro ti ta law ka ro di atat shu lan chang yoga ko le thi kai de naw na long twei cho yoga ko le di le tu nyin nyam mu ye shu lo shin thi kai de so ra ho jama ro ti ya ba de shin
myanmar nai ngan ma
တယ်နဲ့ပတ်သက်ပြီးတော့တိတိကျကျပေါ့နော်စနစ်တကျလောက်ထားတူတည်တနာတွေပါလေရှိပါလားအဲ့ဒါတွေကရှိဖို့ရောဘယ်လောက်အရေးကြီးမယ်လို့ထင်ပါလဲဟုတ်ကဲ့အခုချိန်မှာတော့ဒီတိတိကျကျပေါ့နော်ဟိုလောက်ထားရတွေကဟိုရှားပါပါတယ်ရှင်ဟိုဒါပေမဲ့အဲ့လိုခမန်းချင်နေတော့ပြောလို့ရရပေါ့နော်ဘာလို့လဲဆိုတော့မြန်မာနိုင်ငံမှာ80ရာခိုင်နှုန်းလောက်ကနေပတ်မှာရွာတွေပတ်မှာနေတဲ့အတွက်အဲ့ဒီပတ်မှာဆ ဒီလိုထင်းနေပြီးတော့ရေဆက်တုံးနေတဲ့လူတွေလည်းရှိတယ်အဲအဲ့ထက်ပေါ့ solution yang miro mandali ro solution o yin ya the ka ri le mya la bi po no now sa yong ri le mya la bi so ai ya thwat de mi go ri ya le lu ri o ti kai se nai ne po no so na myo paung la po no di myama pi ya myo pya ma solution a la le ri le shi ba de shin o a chat let twi ne pyo me solution no tot tor ro sha pa ba de a lu myo ho ho si man gain ho le ri ne la la pi yo khana la lout pi yo ဟို data ဟိုအချက်လက်တွေနည်းနည်းတွေ့ဟိုရှိပြီးတော့ဟိုနောက်ပဲရှိတယ်ပေါ့เนาะအဲ့လိုဟိုတိတ်တိတ်ချာချာစနစ်တကျနဲ့လုတ်ထားတာမရှိသေးဘူးပေါ့เนาะရှင်
အဲ့တော့အခုဆောဆောလုံးကလည်းပြောခဲ့တယ်ဒီ STEM ဆိုတဲ့ဒီပညာရဲ့အပိုင်းမှာဘာသာရဲ့အပိုင်းမှာဒီလုပ်ငန်းခွင်မှာဆိုလို့ရှိရင်အမျိုးသမီးတွေပါဝင်မှုကနည်းနေသေးတဲ့အနေအထားရှိတာပေါ့เนาะဆိုတော့ဒီခန္ဓာမှာအမျိုးသမီးတွေပို့ပြီးတော့ပါဝင်လာဖို့ကဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်လဲ
ဆိုတော့ဒီစတန်နယ်ပယ်မှာဆိုလို့ရှိရင်မကုနာပြောသလိုပဲအမျိုးသမီးပါဝင်မှုကအရန်အားနည်းနေပါတယ်ဒီကဘာနဲ့ကြည့်လိုက်လို့ရှိရင်ဒီစတန်နယ်ပယ်မှာအမျိုးသမီးတွေပါဝင်မှုက30ရာခိုင်နှုန်းပဲရှိပါတယ်ဆိုတော့80ရာခိုင်နှုန်းကအမျိုးသားတွေဖြစ်တယ်ပေါ့เนาะအဲ့အဲ့ဒါတင်မကပါဘူးဒီအမျိုးသမီးတွေလုပ်နေတဲ့နေရာတွေမှာဆိုလို့ရှိရင်လေဒီလာကြွာဟာမှုလည်းရှိတယ်နောက်ပြီးတော့သူတို့ရ tin tu sitana lou ni de pinya shin ni ga amyo thami ri ya 80 ya gain lo 老师吧，哎，多他不呢？说他说的个爸妈，这个啊，民族那年里的嘛，爸哎不呢？说哦，这个搞嘛哎，他们的 STEM 那边嘛不带呢不呢？哦，哎，要改弄啊，不难买多少，怎么听嘛哎？他们爸爸这边的 STEM 那边嘛，的加嘛单独。你等老伯伯啊，业绩吧嘞，把路来说，宝贝罗的，阿苗子咪的嘞，八万拉奶奶收入先的，对口得得，阿咪得对，宝贝罗八万拉没包呢，的都给的那老大爷嘛，说宝贝罗哦，就结束嘞，也也包呢，哎呀，没家务的，也是碰着多的木呢，不得不要嘞，宝贝罗，提要奶奶罗，怎么有啥吧嘞先？
So, a good diary necessary to be ready, US ASEAN, the new media to be a thing that the Nazian Sumale will meet all Shintan Chite, who's in Sakati and Male Padua Gabi Bono. So, a Tisuga, Mimalanga Mabuduma, Miabu, the Ulechmaru Tiare. So, a Kushitan, as a garden, Pido, is not the singer, the Beretima Tapiro, the Nasso final Yamale, or the Pila.
Through your arrow, tomorrow, Ime Porapono, Ewaro, Akungala by Nematru, or Songjet Chajame Pono, Akungala by Gongani, Visor, Chado Melu, Jama Timare, and now be a through the tomorrow, or ASEAN Nanga, say Nanga Shide, a say Nanga through Sagatin say out with her, a say out here through a Nayago, through a Jui Lime Pono, a Nayoga di Juna Chala by Ma, Laos Nanga, Duabido, Tiny Shima.Suyang, Saka top Yoame Bono, Ede Madrua, Pramasun and Dudia Sugo, Drua Juimebo. Dame a cool Covid Pinida Dwado, or Internet Boabe, or Dining Rinus Gabioamla, Damoe, and now so lime la Bono, Naro, Jamaro, Mapio de Bauchen.
Okay, Yimia, the now so Sima Pata Via de Suyaga Messio, go Nanga and Trebono, Blouti Gong Sound Lamelu, Temale.
Okay, disuko ya bama suna jema yan wanda bama. Now piyo nima piyo pelu kangjo yamle suro.The Kaba Simo, no, Damule, the ASEAN data Sima, Bono, Mimari, Wimio, Winjain Nines Rao, Kaba, Tibame, Data Lude, Tibame, Bono, Ero, Eti Dore, Dwadi, O, the Chana Yanga, Tuditana, Nashin, Nepupon, Lot La Naimelo, Lenny Lepu, Puinla Melo, Jama, Yolin Marishin.
He will die to Mare, Guru, think he will take that village. He
will die to Marishin.
You can bend but never break me, cause it only.
ဒီလိုပဲပြဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အလုတ်လက်မဲ့ခံစားခွင့်နဲ့ပတ်သက်ပြီးတော့တင်ပြပေးမှာပါ။အမေရိကန်နိုင်ငံသားတွေအလုတ်လက်မဲ့ဖြစ်တဲ့အချိန်မှာအစိုးရကနေပြီးတော့အလုတ်လက်မဲ့ခံစားခွင့်အနေနဲ့အပတ်စဉ်ငွေထောက်ပံ့ပေးပါတယ်။အထူးသဖြင့်အခုလို COVID-19 ကာယောဂါကာလမှာမိသားစုစားဝတ်နေရေးအဆင်ပြေစေဖို့အတွက်တာမန်ပေးနေကြအလုတ်လက်မဲ့ခံစားခွင့်ငွေပမာဏအပြင်တစ်ယောက်ကို600ထပ်ဆောင်းပြီးတော့ပေးတာကြောင့်အလုတ်လက်မဲ့ခံစားခွင့်ဟာတစ်ပတ်ကို800ကနေ1000လောက်ရနိုင်ကြတာပါ။ဒါလို့အလုတ်လက်မဲ့ခံစားခွင့်ရဖို့အလုတ်လို့ရမှာလဲအစိုးရကဝင်ဝင်ကွန်းအမြဲပေးဆောင်ရပါတယ်အလုတ်လက်မဲ့ခံစားခွင့်နဲ့ပတ်သက်ပြီးတော့အင်ဒီယားနာပြည်နယ်ဖိုအေးမြို့မှာနေထိုင်တဲ့မဲအေးမိုးကိုကျွန်တော်ဆက်သွယ်ပြီးတော့မြင်းမြင်းပြပြပေးချပါတယ်မင်္ဂလာပါခင်ဗျာမဲအေးမိုးကအလုတ်တဲ့ချိန်မှာစပြီးတော့နားရတာလဲဆိုတော့အရင်ပြပြပေးပါလား
ကျွားတော့ကစားပစ္စည်းစိတ်ယုံတယုံမှာအလုတ်လုပ်တယ်ဆိုတော့ကိုပိယောဂစပြီးပြန်ပွားပြီးဆိုတဲ့အချိန်ကစပြီးတော့မတ်လ16ရက်နေ့မှာကုမ္ပဏီကနေပြောအားလုံးအစည်းအဝေးခေါ်ပြီးတော့အကြောင်းကြားတယ်ကုမ္ပဏီပြိမယ်ဆိုတဲ့အကြောင်းယာယီအစောပိုင်းတော့ယာယီပြိမယ်ပေါ့ဆိုတဲ့အကြောင်းကြားပြီးတော့အားလုံးကိုဒီအလုတ်ကမားတဲ့အကုန်လုံးကိုအလုတ်စပိတ်လိုက်တယ်မတ်လ16ရက်နေ့ပေါ့
ဆိုအလုတ်စပြီးတော့နားတဲ့အချိန်မှာရောဒီအလုတ်လက်မဲ့ဒီခံစားခွင့်ကိုဘယ်လိုစပြီးတော့လျှောက်ပါလဲ
သူတို့အလုတ်စမှာပြီဆိုတော့ခဲတဲ့ဟာသူတို့ပါလိုက်ပါတယ်အားလုံးကိုအွန်လိုင်းကနေပြီးတော့ဒီအလုတ်လက်မဲ့ခံစားခွင့်တွေကို employment လျှောက်ဖို့အတွက် online account တွေသူတို့ပေးတယ်ပေးပြီးတော့အဲ့ဒီကနေပြီးတော့အလုတ်လက်မဲ့လျှောက်ထားခွင့်တွေကိုလျှောက်ထားဖို့အတွက်သူတို့အကြံဉာဏ်ပေးလိုက်တယ်
ခံစားခွင့်တောင်းခံသူများကြလွန်တာကြောင့်တချို့ပြည်နယ်တွေကအလုတ်လက်မဲ့ကိစ္စကင်ကြွယ်တဲ့ဌာနတွေမနိုင်မနှင်းဖြစ်ကုန်ကြသလိုအွန်လိုင်းကလျှောက်ထားသူတွေများတာကြောင့်လည်းနယူးယောက်နဲ့အော်ရီဂွန်ပြည်နယ်တွေပါဝင်ပြည်နယ်တချို့က website တွေမနိုင်ဝင်ကြောက် website ကုန်ပါတယ်ဒါပေမဲ့လည်းအများအပြားဖြင့်တော့ internet ကနေလျှောက်ထားကြတာမှအဆင်ပြေကြပါတယ် ပုံမှန်အားဖြင့်ဆိုရင်တော့အလုပ်လက်မဲ့ထောက်ပံ့ကြီးကိုပြည်내ဆွေးရကပေးတာပါဒါပေမဲ့လည်းကိုဗစ်ကပ်ရောဂါကာလမှာပြည်အောင်စုအစိုးရကလည်းထပ်ဆောင်းပြီးတော့ထောက်ပံ့ကြီးပေးတာကြောင့်အလုပ်လက်မဲ့ထောက်ပံ့ကြီးအတော်လေးရကြပါတယ်ဒီထောက်ပံ့ကြီးဘယ်လိုရလဲဆိုတဲ့အကြောင်းမအေးဘူးကအခုလိုပြောပါတယ်အ
ော်ဒီဘက်ကိုသူတို့စပြီးပေးတဲ့အချိန်ကကျွန်တော်ကိုပေးခဲ့တာဒီဘက်ကို335ကျပ်335ကျပ်ပေးတာနေပြောနောက်အစိုးရနေပြောအစိုးရ employment ထောက်ပံ့ကြီးဆိုပြီးတော့ပေးပြီးတော့အစိုးရထောက်ပံ့ကြီးဒီ covid covid အချိန်မှာထောက်ပံ့ကြီးပေးတာ600ထပ်ပေးတယ်ပေးတော့ကျွန်တော်တို့ကိုအားလုံးက435ကျပ်ဖြစ်သွားတာပေါ့နော်ဖြစ်သွားပြီးတော့အားလုံးแค่4บาญญาเลยตกละไปว่าได้ค่ะมาจอง450แต่ตะบักกูติจิไปบาเลย
อะลุละแม่ขันซากวนอ่ะเนาะโหบลาจาๆบ่เลยไปท่ามาวะเลย
ตูรู้ว่าจอรู้จาได้ตะเนี่ยเหรออเนซีอเนซ้องเนาะ6ลาที่ไปเหมือนรู้ပြောเลยပြောท่าแล้วจาบาเลยแต่ไม่จอรู้อลุเปลี่ยนไม่ลุเต็มไม่ชินบ่เนาะ
ဒီနေ့ဆိုရရဲ့အလုပ်လက်မဲ့ထောက်ပံ့ကြီးကတော့ပုံမှန်အားဖြင့်6လောက်လောက်ပေးပါရယ်။ဒါပေမဲ့လည်းပြည်တော်စုဆိုရရဲ့အထူးထောက်ပံ့ကြီးကတော့ဇလိုင်းလကျရင်ရဆိုင်မှာပါ။ဒါပြင်ပြည်တော်စုဆိုရကပဲကက်ရောကကြောင်းကြာဆင်းနေတဲ့အမေရိကန်စီးပွားရေးကိုကြားကန်ဖို့အထူးအစီအစဉ်အနေနဲ့လူတယောက်ကို1200အထိတစ်ကြိမ်ပေးထားပြီးလည်းဖြစ်ပါရယ်။လွှတ်တော်အားရောသမရဒေါ်နယ်ထရန့်ကပါအမေရိကန်အများစုနဲ့စီးပွားရေးလုပ်ငန်းတွေအတွက်အကူအညီဖြစ်ဒေါ်လာထရီလီယံနဲ့ချီချထားပြပြီဖြစ်ပါတယ်ဒီမိုကရက်တီထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအကူအညီငွေတွေကိုထပ်တိုးပေးဖို့လည်းကြိုးစားနေကြပါတယ်အလုံးမလုံးသေးဘူးဆိုတာကိုတာဝန်ရှိသူတွေစီအမြဲအကြောင်းကြားနေရတယ်လို့မအေးမိုးကပြောပါတယ
်ဟုတ်ကျွန်တော်ကတစ်ပတ်တစ်ခါတော့ပြန်ပြီးကလိန်ရပါတယ်ဒီအလုံးရှာဖွေနဲ့ပတ်သက်တာမျိုးအဲ့လိုပုံစံမျိုးပေါ့ပတ်စဉ်တနင်္ဂနွေနေ့တိုင်းပေါ့
ကိုရိုနာဗိုင်းရပ်စ်ကရောဂါအနေနဲ့ကြောင့်နိုင်ငံစီးပွားရေးဆက်ပြီးတော့ကျဆင်းနေတဲ့အမေရိကန်မှာအလုတ်လက်မဲ့ခံစား권လျှောက်ထားသူတွေအခုကမှနည်းနည်းရော့ကျလာပြီမဲ့နောက်ထပ်လူပေါင်း2,000ကျော်လောက်ခံစား권လျှောက်ထားခဲ့တယ်လို့အလုတ်သမားဝန်ကြီးဌာနကပြောဆိုထားတာပါအလုတ်လုံနေချိန်ကဒီခုချိန်မှာအလုတ်လက်မဲ့ထောက်ပံ့ကြီးကလည်းအတော်လေးပူရနေတာကြောင့်အလုတ်ပြန်မသွားကျင်ကြဘူးဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်ချိန်ဆောင်မှုဆက်ရှိနေစေဒီကတ်ရောဂါကြောင့်လုပ်ငန်းလျှော့ချကြရတာအပြင်ဝယ်သူနှဲပါတဲ့အတွေ့တချို့လုပ်ငန်းတွေကဒီအလုတ်သမားတွေကိုအလုတ်ဆက်မခံနိုင်ပဲလည်းဖြစ်နေတာပါဒါကြောင့်ဒီမလလေးကစပြီးတော့အလုတ်လက်မဲ့ခံစား권လျှောက်ထားသူဟာ 40.8% တန်းထိရှိနေပြီးတော့ဒါဟာအမေရိကန်အလုတ်သမား164တန်းရဲ့4ပုံတစ်ပုံလောက်အထိရှိနေတာပါအစိုးရကအထူးထောက်ပံ့ကြီးပေးတဲ့ခံမှာတော့ဝင်ငွေ권ဆောင်စရာမလိုပေမဲ့အလုတ်လက်မဲ့ထောက်ပံ့ကြီးကတော့ဝင်ငွေ권ဆောင်ရတဲ့အကြောင်းလဲမအေးမှုကပြောပါရစေ။အော်ကျွန်တ
ော်တို့အလုတ်လုပ်နေတဲ့အချိန်မှာတော့လည်းပဲပုံမှန်ပေါ့နော်တပတ်ကိုတစ်ခါကျွန်တော်တီးတလောက်ဟိုကျွန်တော်ရဲ့ test ဟို paycheck စီရင်တဲ့မှာကြည့်တဲ့ခါမှာတော့ federal ကပုံမှန်တိုင်းတစ်ပတ်ကို40နှစ်တကြာပြီးတော့ social က40နှစ်တကြာပြီးတော့ state ကိုပေးရတဲ့ဥစ္စာက30ပေါ့နော်နောက်ပြီးတော့ဒီကိုယ့်ရဲ့ပြည်နယ်တန်းမှာ foreign ကိုပေးရတဲ့ဥစ္စာကကိုကြလောက်ပေးရတယ်အားလုံးစုစုပေါင်းကျွန်တော်တို့ဟိုမဲ့အသက်ကြီးတာလို့ရှိရင်ပေးရမယ် social medicate medical driver ကပ်ပြီးအားလုံးပေးရမယ်ဆိုလို့ရှိရင်120လောက်ဝင်းကျင်တော့တပတ်ခါဆောင်ရတယ်ပေါ့နော်အဲ့ဒီဥစ္စာပုံမှန်ကျွန်တော်တို့နိုင်40လောက်တဲ့အချိန်တိုင်းအချိန်တိုင်းမှာကိုရီးယားအပတ်စဉ်ဆောင်လာတဲ့ဝင်ငွေပေါ့ပေးရတာမျိုးပေါ့ကပ်ဆောင်နေဝင်ငွေ
ဟုတ်နောက်ဆုံးမေးချင်တာကတော့အမေရိကန်ဆိုရအခွန်ဖြတ်တဲ့နေရာမှာအတော်လေးနာမည်ကြီးပါတယ်ဆိုတော့အခုလိုဝင်ငွေကုန်မဲ့ဖြစ်ဖြစ်ကားဝယ်တဲ့အတွက်အခွန်ပေးရတယ်အိမ်ဝယ်တဲ့အတွက်အခွန်ပေးရတယ်နောက်ဟိုစားတောက်ဆိုင်မှာအစားအသောက်ဟင်းချက်မှုဈေးဝယ်တာအစားဟိုအကုန်အခွန်ပေးရတာပေါ့လေဆိုတော့ဒါပေမဲ့လည်းအခုလိုအခက်အခဲဖြစ်တဲ့အချိန်မှာခံစား권လည်းပေါ့လေပြန်ပြီးတော့ရတဲ့အခါကျတော့ဒီလိုစနစ်မျိုးကအလုံးအတွက်အဆင်ပြေစေပါလားဘယ်လိုထင်ပါလဲ
ကျွန်တော်ကတော့ကျွန်တော်တယောက်တည်းစိတ်နဲ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကြိုက်ပါတယ်။ဘာဖြစ်လို့လဲကျွန်တော်တို့ပေးနေတဲ့အခွန်ကကျွန်တော်တို့ရက်တည်နေတဲ့အစိုးရတစ်ခုအတွက်ဟိုပေးဆောင်ရတာပဲလေ။အစိုးရအသုံးပြေတဲ့ကိုပေးဆောင်ရတာပဲလေ။ကျွန်တော်တို့သဘောကျပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒုက္ခရောက်နေတဲ့အချိန်လက်ရှိဖြစ်နေတဲ့အချိန်ကာလမှာလည်းပဲဒီပတ်စံကိုကိုယ့်စီကိုပြန်ရလာခဲ့တာပဲလေ။အဲ့တော့ကျွန်တော်တို့ပေးရတဲ့ပတ်စံကကိုတွေအလုပ်လုပ်ပြီးတော့အခြားအလုပ်မလုပ်တဲ့လူတွေတမမဟုတ်လို့ရှိရင်အစိုးရနဲ့ပတ်သက်တဲ့အခြားလုပ်ငန်းစဉ်တွေမှာထက်သွင်းအသုံးပြုရတဲ့အတွက်ကျွန်တော်တို့ဝမ်းသာပါတယ်ကျေနပ်ပါတယ
်ဟုတ်ကဲ့ပါဟုတ်ကျွန်တော်တို့အခုလိုဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါ
အခုဆက်ပြီးသိပ္ပံနဲ့နိပညာကဏ္ဍကိုနားဆင်နေပါပြီ။ဒီတစ်ပတ်တော့စိုက်ပျိုးရေးကဏ္ဍအတွက်မရှိမဖြစ်လိုအပ်တဲ့ရည်ကိုတောင်သူတိုင်းလက်လန့်မိဖို့ကိုဗစ် -19 ကာလအတွင်းလုပ်နိုင်တာတွေကိုစိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းဝင်းကိုမေးမြန်းပြီးတင်ပြပေးမှာပါ။
ဒီကျွန်တော်နိုင်ငံပြည်ရဲ့နောက်ပိုင်းမှာရတုတော့ပေါက်ပြန်တယ်ဒီနေ့အထိပဲမှန်နေတယ်ဘာမှန်လဲဆိုရင်ဘိုးရီမှာဒီကားလာဆုံးမှာအစတိတ်ရှိပဲရေဖုံးမယ်ရေမဖုံးရင်ဘိုးခေါင်ရင်ရေငတ်မယ်များသောအားဖြင့်ရေများရင်ဒီနေ့ပြည်နယ်မြေရေဖုံးတယ်ဘိုးမလာတော့ဆိုရင်ခေါင်တယ်အခုဆိုရင်ပဲဘိုးစုံလေးကမစွန့်ဖို့လုပ်သွားပြီးတော့ဂျွန်လာကျောင်းမှာကပြန်ပြီးဘိုးလာမှာဆိုတော့ပြည်နယ်ကြီးစိုက်ချင်ရနောက်ချသွားပြန်အောင်နောက်ချသွားရင်နောက်ပိုင်းမှာစိုက်မဲ့တောင်းပြည်နယ်ပြည်နယ်မှာသွားပြီးထိခိုက်ပြန်အောင်ဆိုတော့ဒီမင်းဒီနေရာမိုးကိုမြင်ပြီးတော့စိုက်နေတာကကျွန်တော်တို့နိုင်ငံရဲ့80%တော့ရှိတယ်
။မြန်မာစိုက်ပျိုးရေးကဏ္ဍမှာရေးပြန်လိုအပ်တာတွေကအများကြီးရှိပါသေးတယ်
။ဒီလက်ရှိအနေအထားမှာလက်သမားတွေအားလုံးကတွဲနှောင်းထွန်တုံးထွန်တန်နဲ့ပဲလက်ထက်သွားနေရတဲ့အနေအထားမှာရှိတယ်။အဲဒီအနေအထားမှာသူ့လိုချင်တဲ့အချိန်မှာရေးမရဘူး။ရေးမရတဲ့အချိန်မြေယာတွေထွန်ရစ်တဲ့နေရာမှာအားလုံးအဆင်မပြေဘူး။အပြင်ပဇေကွဲမရှိတဲ့တွေ့ရသမားသူရရပဲလုပ်တယ်ဖြစ်တယ်လို့လုပ်တယ်ရာဒီရလဲဆိုတော့ကျွန်တော်တို့ကဒါကနောက်ပိုင်းမှာရာဒီရပြင်းထန်လာတယ်သူတပြည့်ပူရှင်ပေါ့နော်ပူရှင်က9နိုင်7နိုင်ဆိုရင်ဘယ်သူမှကွင်းထဲမှာမနေနိုင်တော့ဘူးဆိုတော့လေတရားရဲ့ဒီအနေအထားကလုံသားရှားပါတယ်ရာဒီရပြင်းထန်တယ်နောက်ပြီးတော့ဇေကွဲမရှိတဲ့တွေ့ရသမားစိတ်ဝင်စားတဲ့ဒီနေရာလုပ်ငန်းကြီးကိုစိုးရဒီတိုင်းပဲမြက်ကွဲပြုမယ်နေမျိုးဆိုရင်တော့တိုင်းပြည်ဒီရရှိမှာကိုဗစ်ကလည်းပြည်ပြည်နောက်ရှက်မယ်ဆိုရင်အနေခါတော်တော်ကိုဆိုးရမယ်ဒီအနေခါရှင်ရုံးချက်ဖို့ဆိုလို့ရှိရင်ဒီအားလုံးကိုပြည့်စုံနေတဲ့နီလန်းပြီးနံပါတ်၁ရေရင်းမြစ်တွေကိုပေါ်ထုတ်ပြီးတော့ရေစီမံတွေကိုတိုက်တိုင်နဲ့ဒေသမားတွေစိုက်ဖို့အစီအစဉ်ဖြစ်အောင်စီမံပေးရမယ်နံပါတ်၂အင်အားမဲ့နေတဲ့ဒေသမားကိုအင်အားရှိတဲ့ဒေသမားဖြစ်အောင်ကျွန်တော်ဆက်မှုကရေလက်လုပ်ရဲလုပ်ကရိယာတွေတက်ဆင်ပေးရမယ်ဒါသည်မဖြစ်မနေလုပ်ရမယ်နိုင်ငံတော်ရဲ့အဓိကလုပ်ငန်းလို့ကျွန်တော်မြင်ပါတယ်ဟုတ်ကဲ
့ဆိုတော့အရမောင်းဆုံးကရေအင်းရင်းမြစ်တွေဖော်ထုတ်ပေးရမယ်ဒုတိယကဆက်တွေတက်ဆင်ပေးရမယ်ပေါ့ဆရာတို့ရေအင်းရင်းမြစ်ကိုဘယ်ဒေသမှာဘယ်လိုလုပ်ရမလဲဆိုတာလေးကိုဆရာနည်းနည်းပြောပြပေးပါစေ
ပြောရမယ်ဆိုရင်ရေအင်းမြစ်တော့ရေမြစ်ပေါ်တာလောက်ခေါင်းကအရှိဘူးဒါမဲ့အသုံးမချအသုံးမချတာပါလေဆိုတော့ဖရန်စနံပါတ်၁အခုမေလနဲ့စရွာမယ်အောက်တိုဘာထိမိုးကြီးရွာတဲ့ခါမှာတဲကြီးမိုးကြီးရွာတယ်ရွာလည်းများအလုံး၆နေမျိုးနဲ့စီပြင်းတဲ့စင်းပြီးတော့ရောက်ရနေမျောသွားတာပဲရှိဒီရေဒီအားလုံးကိုရေမရှိတဲ့ကဘလို့တောင်မလဲဆိုတဲ့စီမံဆိုတော့ရေလောင်းတမန်တွေရှိတာနဲ့ဒါဘာလို့မင်းဆရာဘာလို့ပြောလဲကြုံတမန်တွေဒီလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကစောက်တယ်ဆိုတော့ပေါ်ကုန်ပြီရေလောင်းတမန်တွေရဲ့အရင်မြစ်ကလုတ်ထားတဲ့အစ်တော်တွေဒီပြုံးကုန်ပြီဒါကြောင့်မို့ယနေ့ရေလောင်းတမန်တွေဒီအခုတွေရာဒီစိုက်မယ်ဆိုလို့ရှိရင်ရေမရှိတော့ဘူးဥပမာပြေသဖတ်စိတ်ဆယ်ကြီးဒီအေက9သိန်းကိုရည်ရွယ်ပြီးတော့ဝေကုန်ချိချတဲ့ဘောင်းကကြီးဆုံးဆယ်ကြီးဖြစ်တယ်ဒီနေ့ဆိုရင်အေကတသိန်းတော်မှာ၅သိန်းရတသိန်းတော်ဆိုတာမဆိုင်နိုင်တော့ဘူး။ဘာဖြစ်လို့လဲ။ဆယ်ကြီးကောဝါပြီးတော့ရေမလောင်တိုင်းလို့ပေါ်တာလဲပါတယ်။ရေရင်းမြစ်တွေချားခန့်လျှောက်တဲ့ရေတွေမစင်းတာလဲပါတယ်။သူတို့သမိုးရင်းတို့လောင်ထားတော့လဲတိုင်းမရှင်ကြောင့်ရေမရှိတော့ဘူး။အဲ့တော့ဒီအနေထားတွေဒီဆယ်ဒီပေါ်မှာလဲသူတို့ပြန်ပြီးတော့ပြည်ရင်ထိမ့်သိမ့်ဖို့ကောင်းတယ်။ဆယ်ဒီကိုပို့ပြီးတော့လောင်ထားအကောင်းအောင်တူးဖို့လိုတယ်။ဆယ်ကိုရေတာစီတဲ့တောတောင်တွေပြန်ပြီးတော့ပြည်ရင်ဖို့လိုတယ်။
ဒီလိုတိဆောက်ထားတဲ့ဆေးရည်ထက်ကောင်းတဲ့အရင်းမြစ်တွေမြန်မာနိုင်ငံဒေသအတော်များများမှာရှိနေတယ်လို့လည်းပြောပါရယ်
။တခိုင်ကမ်းမြောင်တခြားတစ်ယောက်မှာဆင်းလာတဲ့တောင်တန်းနေအကိုရုံမရဲ့အကိုအရှိအနောက်တွင်တန်းဆင်းနေတဲ့တောင်တန်းနေနောက်ပြီးတော့စံယုံမတောင်တန်းတစ်ယောက်လျှောက်မှာဟိုပုံးချိုင်ဝမ်းအဲဟိုချိုင်ဝမ်းမှာတောင်တန်းနေကြောင်ကြောင်ဆင်းသွားတာ။နောက်ကြရပြီးသင်္သာရီတောင်တန်းနေကျင်းတောင်တန်းနေဆင်းသွားဆင်းသွားနေမှာလင်သမားလေးတွေကတချို့မလုပ်လဲဆိုရင်တောင်တန်းကနေတော့မှဆင်းလာတဲ့ချောင်းလေးတွေကနေသောပေမြောင်ပိဆယ်လေးတွေလောက်ကြတယ်တော့သူတို့ကအင်အားသူတို့မှာကြောက်တုံးကြောက်ခဲလေးတွေတိတုံးတိတ်ခက်လေးတွေဒါလေးနဲ့တားပြီးရေသားဆယ်လေးတွေလောက်ကြတယ်တဲလို့အဲ့ဒီသမားလေးကဘီလက်မြေလေးအုပ်သေးလေးပေးပြီးတော့ရေသားဆယ်လေးတွေများတူးချင်းကိုကျွန်တော်တို့လက်နိုင်တော်ကနေထောက်ပံ့ပေးမယ်ဆိုလို့ရှိတော့ဒီသမားပိုင်ကိုပိုင်ဆယ်လေးတွေဖြစ်ပြီးတော့ရေရှည်ခံတဲ့ရေရှည်သွက်သူပြင်းသိမ့်သိမ့်မယ်ဆိုရင်တော့ဘာမီတနံတရားမှာရေရရှိလေးလုပ်ငန်းဒီလက်ညှိုးထုတ်လို့မလဲပါဘူးခင်ဗျအများကြီးပဲ
မြန်မာနိုင်ငံအလေပိုင်းဖူပြင်းချောက်တဲ့ဒေတာတွေမှာမြေအောက်ရေကိုသုံးနိုင်အောင်စီမံပေးဖို့လိုပါတယ်
။ Dry zone အပတ်ဝန်းကျင်မှာရေခန်းတဲ့သို့သောမြေအောက်ရေရှိနေတယ်။မြေအောက်ရေမှာစားတတ်မှာလည်းမြေအောက်ရေအများရှိတယ်။အဲ့ဒါကိုရေပန့်လေးတွေလေးလက်မတွင်းလေးတွေ80ပေ80 80 450ဆိုရောက်ပါတယ်။ဒီလိုပန့်ရေရေဒီတန်လေးတွေထူပဲဆိုဒေတိုင်းတိုင်းထူလို့ရှိရင်1/10ကျော်သွားပါတယ်လေးလက်မရေမြောက်တဲ့နေရာမှာ
ရေအရင်းမြစ်စီမံရေးအတွက်
တကယ်လို့မယ်နေရာကတော့အေယာဝရီမြို့ကကျွန်မတို့တာပါတကယ်လို့ဆရာကောင်းတဲ့နေရာဒီအေယာဝရီမြို့ကကျွန်မတို့ပါအဲ့ဒါကမိုးရဲမှာဧကလေးသိန်းလောက်ဆယ်နွေမှာကဘာမှကိုမတွေ့ရဘူးဒါကြောင့်ကျဲလက်မြို့နဲ့မြို့နယ်လောက်ပဲရေလေးဘဝဝင်နေမြို့နယ်လောက်ပဲမြို့စပါးဆိုင်တယ်ဘာကြောင့်လဲဒီရေဟာပြင်လဲဆွဲရတဲ့သွားနေတော့နှစ်ကြိမ်ကြက်တဲ့နှစ်ကြိမ်ကြက်ဒီတက်ကြတဲ့သွားနေရ အဲ့မှာရေကျိုးလွှမ်းတာအရာတွေကလေးသန်းလောက်ပါတစ်သန်းလောက်ရေကျိုးလွှမ်းတယ်နှစ်သန်းလောက်ပါပြင်လဲပါဒီနှစ်သန်းကိုဆက်ရှမ်းပြန်စပါးတေကဒီတန်ခွဲစံတန်ခွဲတွတ်တယ်စပါးဒီအေကနှစ်သန်းဆက်ဒီစံတုံးတန်သုံးသန်းအေးစီစီစံတန်သုံးသန်းဝေရောက်တိုင်းကိုခြေခံပြီးတော့ရေရည်မှာရေပစ်စင်တဲ့ရေပစ်စင်ဆိုတော့ဘာမှမထည့်ဘူးကျွန်တော်ရေထဲမှာဖောင်လေးတွေနဲ့ပန်လေးတွေထိုင်ပြီးတော့ လေတဲ့ကိုရေသွင်းပြီးတော့တောက်မိတ်မြောက်မိတ်တွေလုတ်ပြီးတော့များဒီစနစ်တင်များအရောက်တိုင်းမှာလုတ်မယ်ဆိုရင်တော့အရောက်တိုင်းဒီဘွားပြည့်ရေစီချက်တန်ဆုံးနေရာတွေးခါမှနေရောက်ပြည့်ရတယ်အချောင်းတွေမြောင်းနေရတယ်ဒီအတက်ချက်မှာဒီလက်နှာခေါင်းလာတည်နေတဲ့ရေလေးကိုပဲအခုဖြစ်အေးဆယ်ဖလိုးဆိုတဲ့ပိုက်ကြီးနေများသွင်းပြီးတော့များလုတ်လိုက်မယ်ဆိုရင်တော့ဟိုလာလာကောင်းတယ်အချိန်လေးကောင်းပါလေရေပဲလို့ရယ ောင်းတဲ့အတွက်အားလုံးကတိုက်စားပြီးတော့ကောတယ်ရော်မြစ်တီမြစ်ဖြားနေရွှေမိုင်းနေကြောင်မိုင်းနေတူးတဲ့တွင်းစားတွေကအဲ့ရနေမျောပါပြီးတော့ဘယ်ထိပိတ်သွားလဲဆိုရင်ကျွန်တော်တို့အခုခုထိပိတ်သွားတယ်ကျွန်တော်တို့သဘောကအရင်ကြီးရေအင်းကြီးတွေကကားဆောက်လို့ကျွန်တော်တို့ကပြုံးပြီးသွားတယ်တကယ်တော့ဒါတွေများတူးပေါ်ပြီးတော့ခင်ဗျာလုပ်မယ်ဆိုရင်တရားရင်မြစ်တီကျွန်တော်တို့တောက်တုံးရေစိုက်ကျိုးရေဘွားပြက်ကုန်ရေအထက်ပြီးဗမော်ထိတင်လို့ရတဲ့ထိများတင်စားမယ်ဆိုရင်တော့အလုံးကအချက်ကုတ်အများကြီးဖြစ်ပါတယ
်ဆိုက်ကျိုးရေတင်ညာရှင်ဒေါက်တာထွန်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်တစ်ပတ်နဲ့ဤတင်ညာခန်းကကိုဒီမှာပဲညံလာလိုက်ပါရစေဆက်တပတ်မှာတင်ပြဆက်ကြပါ
မေလာ29ရက်တာချာနေအတွက် VOE မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆွမျက်မောင်ကတလှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမီနီယပလစ်မြို့မှာရဲဖမ်းကြီးစဉ်အတွင်းအာဖရိကန်အမေရိကန်တယောက်တိတ်ဆုံးခဲ့မှုကိုမကျေနပ်လို့ဆန္ဒပြမှုတွေဆက်ဖြစ်နေပါတယ်။မြို့ထဲမှာနာဂျီဒေါသထွက်နေကြရတဲ့ဆိုတာနားလည်ပေမဲ့လူရဲမိရှုဖျက်ဆီးနေတာတွေကိုလက်မခံနိုင်ဘူးလို့မြို့ရဝန်ကတာချာနေအစောပိုင်းကပြောကြားခဲ့ပါတယ်။အမှားမှုတွေဖြစ်နေတာကြောင့်မြို့တော်ဝန်ကမြို့ထဲမှာအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှုရဲ့တောင်းဆိုချက်နဲ့ပြည်နယ်လုံခြုံရေးအဆောင်တပ်ဖွဲ့900ကိုအသင့်ပြင်ထားပြီးမင်းနီယပလစ်စိန်ပေါ်နဲ့ပတ်ဝန်းကျင်နေရာတွေမှာတပ်တွေဖြန့်ချမယ်လို့အဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။လူမှုကွန်ရက်ကုမ္ပဏီတွေအပေါ်စီကံတင်ကြမဲ့အမိန့်တရက်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။Twitter လူမှုကွန်ရက်ပေါ်မှာသမ္မတထရမ့်ရေးတင်နေတဲ့အကြောင်းအရာတချို့ကိုဖတ်သူတွေအနေနဲ့အချက်အလက်မှန်ဆက်နိုင်မဲ့ website link တွေ Twitter ကပထမဆုံးတွဲဖော်ပြခဲ့ပြီးရပိုင်းအကြောင်းမှာပဲအခုလိုသမ္မတအမိန့်နဲ့လက်မှတ်ထိုးထုတ်ပြန်လိုက်တာပါလေ့လာသူတွေကတော့ဒီအမိန့်ပေါ်ဥပဒေကြောင်းကနေစိန်ခေါ်မေးခွန်းထုတ်မှုတွေရှိလာလိမ့်မယ်လို့သုံးသပ်နေကြပါတယ်ကမ္ဘာတစ်ဝန်း COVID-19 ရောဂါဖြစ်ပွားသူပေါင်း6တန်းနီးပါးရှိနေပြီးသေဆုံးသူကလည်း 3,600 တောင်ကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုကတော့ရောဂါကူးစက်ပြန့်နှံ့မှုအဆိုးဆုံးနိုင်ငံဖြစ်နေပြီးအတည်ပြုလူနာ 1.8 တန်းကျော်ရှိပါတယ်။မြန်မာအင်းနီးရှင်းအိန္ဒိယနိုင်ငံမှာတော့ဒီကနေ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူ 9,000 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်တင်ခဲ့ပါတယ်။အခုဆိုရင်အိန္ဒိယမှာCOVID-19 ရောဂါဖြစ်သူ 36,000 ကျော်နဲ့သေဆုံးသူ 4,900 ကျော်သွားပြီဖြစ်တာကြောင့်ကူးစက်သူရောသေဆုံးသူအရေအတွက်ပါတရုတ်နိုင်ငံထက်ပိုများသွားပြီဖြစ်ပါတယ်။ထိုင်းနိုင်ငံမှာတော့ရုပ်ရှင်ရုံတွေ၊ကြားစက်ရုံတွေ၊တရိတ်ဆန်ရုံတွေနဲ့ငါးပြတိုက်တွေကိုတနင်္လာနေ့ကစပြီးပြန်ဖွင့်နိုင်ကြပြီဖြစ်ပါတယ်။ဒါပေမဲ့လူဦးရေအကန့်အသတ်နဲ့ဝင်ခွင့်ပြုရမှာဖြစ်ပြီးရုပ်ရှင်ရုံတွေဆိုရင်လူ200အောက်ပဲဝင်ခွင့်ပေးရမှာဖြစ်ပါတယ်။ဒါအပြင်ဇုံတွဲတွေကလွဲလို့တယောက်နဲ့တယောက်ခတ်ခွာထိုင်ကြရမှာဖြစ်ပါတယ်။နိုင်ငံတွေအနေနဲ့ကြိုတင်ကာကွယ်တဲ့ဆောင်ရွက်မှုတွေကိုမလုပ်ရင်ကရောဂါကြီးကြောင့်ကမ္ဘာမှာငတ်မှုခေါင်းပါမှုအကြီးအကျယ်အလုံးလက်မဲ့ဖြစ်မှုစတဲ့ပြောပြလို့မရနိုင်တဲ့ဆိုးကျိုးတွေခံစားရလိမ့်မယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးခဲ့ပါတယ်။ဟောင်ကောင်မှာလုံခြုံရေးဥပဒေပြဋ္ဌာန်းမဲ့တရုတ်ပြည်မကြီးအစိုးရရဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်၊ဗြိတိန်၊ဩစတြေးလျနဲ့ကနေဒါနိုင်ငံတို့ကပူးတွဲကြေညာချက်ထုတ်ဝေဖန်ခဲ့တာကိုတရုတ်အစိုးရကပယ်ချလိုက်ပါတယ်။ဒါဟာတရုတ်နဲ့ဟောင်ကောင်ပြည်တွင်းရေးကိုအကြီးအကျယ်ဝင်ဆက်တာဖြစ်တဲ့အတွက်တရုတ်အစိုးရကခိုင်ခိုင်မာမာဆန့်ကျင်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။သူတို့ရဲ့မကျေနပ်ချက်ကိုတက်ဆိုင်ရာနိုင်ငံတွေကတန်အရာရှိတွေကိုအတိအပြည့်အကြောင်းကြားခဲ့တယ်လို့လည်းပြောကြားခဲ့ပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ
ါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုသစာတင်ရအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မအစီအစဉ်ပါပါ
This program has come to you from the Voice of America, Washington.